Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်ဝါရှင်တန်မြို့ရော VOA American အသံကနေ2016ခုနှစ်ဩဂုတ်လ10ရက်ဗုဒ္ဓဘုနေ့နေ့နဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပါ
ကျွန်မကတော့ဆုမြတ်မှာပါရှင်တူရကီနဲ့ရုရှားနိုင်ငံကြားဆက်ဆံရေးပြေဝပြန်လည်တည်ဆောက်ဖို့သဘောတူခဲ့ကြပါတယ်လေးရမြောက်ကျင်းပနေတဲ့ Rio Olympic မှာတရုတ်နိုင်ငံကလောလောဆယ်ရွှေတံဆိပ်အများဆုံးရရှိထားပါတယ်ဒီလိုထိပ်တန်းသတင်းတွေကိုမတ်ဤတန်စင်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်ဩဂုတ်လ18ရက်နေ့မှာတော့တရုတ်နိုင်ငံကိုချစ်ကြည်ခီးစဉ်ဖြစ်သွားမဲ့နိုင်ငံတော်အတိုင်ပင်ခံဒေါင်ဆန်းစုကြည်ရဲ့ခီးစဉ်ဟာဘလောက်ထိအရေးပါပါသလဲ
The second issue that will be discussed is the ASEAN peace process.We know the Panglong conference.
ဒါကတော့တရုတ်မြန်မာဆက်ဆံရေးကျွမ်းကျင်သူတဦးက VOA ကိုပြောပြသွားတာပါ။သတင်းစီစဉ်အပြီးမှာနားဆင်ရမှာပါရှင်။အဲ့ဒီနောက်27ရာစုပင်လုံညီလာခံကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့တက်ရောက်ဖို့ရှိမရှိဆိုတာကိုလည်းကြားဖို့ရှိပါတယ်။နောက်ပိုင်းမှာတော့ Rio Olympic ရောက်မြန်မာအားကစားအဖွဲ့တိုင်ပွဲဝင်အခြေအနေကိုလည်းတင်ပြပေးဦးမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မုံနဲ့မတ်ဤတန့်စင်တို့ကပြောပြပါအောင်ရှင်။
တူရကီနိုင်ငံနဲ့ဆက်ဆံရေးအပြည့်အဝပြန်လည်တည်ဆောက်ဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ကသဘောတူခဲ့ပါတယ်။ဒါပေမဲ့စီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာဆက်ဆံရေးကိုပြန်လည်တည်ဆောက်ဖို့ကတော့အချိန်ယူရလိမ့်မယ်လို့တူရကီသမ္မတရီချက်ပ်တိုင်ယက်အာဒိုဝန်နဲ့ရုရှားနိုင်ငံစိန့်ပီတာစဘာ့ဂ်မြို့မှာဆွေးနွေးပွဲအပြီးမှာသမ္မတပူတင်ကပြောကြားပါတယ်။တူရကီနဲ့ရုရှားနိုင်ငံကြားအရင်ကရှိခဲ့တဲ့အတိုင်းဒေါ်လာဘီလီယံ100တန်ဖိုးကုန်သွယ်မှုကိုပြန်လည်ရရှိနိုင်အောင်လှုပ်သွားမယ်လို့သမ္မတအာဒိုဝန်ကပြောခဲ့တယ်လို့နှစ်နိုင်ငံကြားလေရင်ခီးစဉ်တွေပြန်လည်ပြေးဆွဲနိုင်ဖို့အရှိန်မြင့်လှုပ်သွားမယ်လို့ပြောကြခဲ့ပါတယ်။ရုရှားနိုင်ငံကနေပြီးတော့ဒီတဘာဝတန်းငွေပိုက်လိုင်းသွဲတန်းဖိုးနဲ့တူရကီအတွက်ပထမဆုံးနျူကလ িয়ার ဓာတ်အားပေးဆက်ယုံတိစောက်နိုင်ရေးညှိနှိုင်းမှုတွေလှုပ်သွားဖို့ကိုလည်းသူ့ဘက်ကအဆင်သင့်ဖြစ်နေပြီလို့တူရကီသမ္မတကဆိုခဲ့ပါတယ်။ Syria ပြည်ပခန့်နဲ့ပတ်သက်လို့ဘုံသဘောတူညီချက်ရရှိနိုင်ရေးအတွက်နောက်ထပ်တွေးဆဆွေးနွေးကြဖို့အတွက်ကိုလည်းခေါင်းဆောင်နှစ်ယောက်သဘောတူခဲ့ပါတယ်။ Syria စစ်ပွဲမှာရုရှားက Syria သမ္မတ Assad ဘက်ကထောက်ခံပြီးတော့အစိုးရတပ်တွေဘက်ကနေကူညီတိုက်ခိုက်ပေးနေတာပါ။တူရကီကတော့ Assad တပ်တွေကိုတိုက်ခိုက်နေသူတွေဘက်ကိုထောက်ခံနေတာဖြစ်ပါတယ်။တူရကီမှာမအောင်မြင်ခဲ့တဲ့စစ်တပ်အာဏာသိမ်းမှုဖြစ်ခဲ့ပြီးတဲ့နောက်အာဏာသိမ်းမှုကိုအောက်ပေးထောက်ခံတယ်လို့မတင်ကားသူတောင်းတဲ့ချီကိုဖမ်းဆီးအလုပ်ဖြုတ်တာတွေလုပ်နေတဲ့အတွက်အနောက်နိုင်ငံတွေရဲ့ဝေဖန်မှုတွေကိုတော်တော်လေးရင်ဆိုင်နေရတာပါဒီလိုအခြေအနေမှာရုရှားနဲ့ဆက်ဆံရေးပြန်လည်ကောင်းမွန်အောင်ကြိုးစားနေတာလို့အကဲခတ်တွေကသုံးသပ်နေပါတယ်ပြီးခဲ့တဲ့နှစ်တုန်းကဆီးရီးယားနယ်စပ်မှာရုရှားတိုက်လေယာဉ်တစ်စင်းကိုတူရကီကဖြစ်ချခဲ့ပြီးတဲ့နောက်ရုရှားနဲ့တူရကီနိုင်ငံကြားမှာဆက်ဆံရေးတော်တော်လေးတင်းမာခဲ့တာဖြစ်ပါတယ်ရှင်
Republican Party သမ္မတလောင်းဒေါ်နယ်ထရမ့်ကပါတီအတွင်းမှာသူ့ပေါ်ဝေဖန်သူတွေကိုဒေါသနဲ့အင်္ဂါနေ့ကတုံ့ပြန်ပြောဆိုလိုက်တဲ့အချိန်မှာသူ့ရဲ့ပြိုင်ဘက် Democratic Party သမ္မတလောင်း Hillary Clinton အတွက်တော့ Trump ပေါ်အသာစီးရနေတယ်လို့နောက်ထပ်စစ်တမ်းကောက်ချက်တစ်ခုကဖော်ပြထားပါတယ်။ Main ပြည်နယ် Republican အထက်လွှတ်တော်အမတ် Susan Collins အပြင် American သဘာဝပတ်ဝန်းကျင်ထိန်းသိမ်း Agency အကြီးအကဲဟောင်းနှစ်ဦးနဲ့ Republican အစိုးရဟောင်းလက်ထက်ကအမျိုးသားလုံခြုံရေးနဲ့နိုင်ငံခြားရေးပါတီမှာတာဝန်ယူခဲ့တဲ့အရာရှိဟောင်းအယောက်50တို့ကဒေါ်နယ်ထရမ့်ကိုတော့ထောက်ခံမှာမဟုတ်ကြောင်းပြောကြားချက်ပေါ်မှာထရမ့်ကအခုလိုတိုက်ခိုက်ပြောဆိုလိုက်တာပါ။တခြားအမေရိကန်နိုင်ငံရေးစစ်တမ်းတွေကလည်းကလင်တန်ကထရမ့်တက်အသာရနေတယ်လို့ပြောကြပါတယ်။အပတ်စဉ် NBC သတင်းနဲ့ 7 Monkey စစ်တမ်းတွေကအင်္ဂါနေ့ထိရရှိရချက်အရကလင်တန်ကထရမ့်နဲ့ရှင်ရင်51-47ရာခိုင်နှုန်းလောက်ရှိနေပြီးတော့အရင်တစ်ပတ်ကတည်းက8ရာခိုင်နှုန်းกว่าနေခဲ့တာဖြစ်ပါတယ်။ခုဒီကွာခြားချက်ဟာမေလာအစပိုင်း TV network တွေကစစ်တမ်းကောက်ခံချက်အရာတွေ့ရတဲ့အကြီးမားဆုံးကွာခြားချက်ဖြစ်ပါတယ်။ Quinnipiac တက္ကသိုလ်ကစစ်တမ်းချက်အရာဒီရွေးကောက်ပွဲအတွက်အဓိကကျတဲ့ Florida, Ohio, Pennsylvania ပြည်နယ်3ခုမှာ Clinton ကအရှိတောင် Florida ဘက်မှာ 46-45 ရာခိုင်နှုန်းနဲ့ Trump ကိုကတ်နိုင်ပြီးတော့ Ohio တောင်အလယ်ဘက်မှာ 49-45 Pennsylvania အရှိပိုင်းဘက်မှာတော့ 52-42 နဲ့အသာရနေတာကိုတွေ့ရပါတယ်။
အမေရိကန်နိုင်ငံသားရေးဌာနကနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာကိုဩဂတ်လ10ရက်ဒီကနေ့ဗုဒ္ဓဟူးနေ့မှာထုတ်ပြန်ဖို့ရှိပါတယ်။အစီရင်ခံစာထဲမှာပါဝင်မဲ့အဓိကအချက်တွေနဲ့ပတ်သက်လို့နိုင်ငံသားရေးဌာနပြန်ကြားရေးဒါရိုက်တာအဲလိဇဘက်ထရူဒိုကသတင်းစာရှင်းလင်းပွဲမှာခုလိုပြောကြားသွားပါတယ်။
The annual International Religious Freedom Report, which is due tomorrow, describes the status of religious freedom in every country.
Asoyari ye muara re cha ausu lai phit se ba da kwe apwe re phit se de u jin phit se ba da ye yong ji mu lut lat khwen chho phaw khan ni ya de a chi a ni ne lut lut lat lat ba da ko kwe kwe ma ya de a chi a ni re a sin khan sa re ma pa we ma re da a pyin ka ba tu wan ba da ye lut lat khwen ya shi bo American ga belo muwa re မူဝါဒတွေနဲ့ဆောင်ရွက်နေတယ်လဲဆိုတာကိုလည်း2015ခုနှစ်အစည်းအဝေးခန်းစာထဲမှာထည့်သွင်းထားပါတယ်။1998ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေနဲ့အညီအမေရိကန်နိုင်ငံသားရေးဌာနကအစည်းအဝေးခန်းစာကိုထုတ်ပြန်တာဖြစ်ပါတယ်လို့နိုင်ငံသားရေးဌာနတာဝန်ရှိသူအဲလိဇဘက်ထရူဒိုပြောကြားခဲ့တာပါ။ပြီးခဲ့တဲ့နှစ်ကထုတ်ပြန်ခဲ့တဲ့2014ဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာရုံးကတော့မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ဖိနှိပ်မှုတွေနဲ့ခွဲခြားဆက်ဆံမှုတွေရှိနေစေဖြစ်တယ်လို့ထောက်ပြခဲ့ပါတယ်။သမရဦးသိန်းစိန်လက်ထက်မှာလူနည်းစုရိုဟင်ဂျာအပါအဝင်တခြားမွတ်စလင်တွေနဲ့ခရစ်ယာန်ဘာသာဝင်တွေရဲ့လွတ်လပ်စွာဘာသာကိုးကွယ်ခွင့်ကိုလေးစားအကာအကွယ်ပေးခြင်းမရှိခဲ့ဘူးလို့ထောက်ပြခဲ့ပါတယ်။သဘောထားတင်မာတဲ့ဖုံးကြီးတွေအပါအဝင်ဗုဒ္ဓဘာသာဝင်တွေရဲ့မွတ်စလင်ဆန့်ကျင်ရေးပြောကြားချက်တွေမွတ်စလင်တွေရဲ့စီးပွားရေးလုပ်ငန်းတွေကိုသပိတ်မှောက်ဖို့တိုက်တွန်းချက်တွေကို2014ခုနှစ်အစည်းအဝေးခန်းစာရုံးကအဓိကမိမောင်းထိုးပြခဲ့တာပါ။အခုနှစ်ဧပြီလရုံးကလည်းဒီမြန်မာနိုင်ငံအပါအဝင်နိုင်ငံတချို့ကို IRF လို့ခေါ်တဲ့ဒီနိုင်ငံကဘာသာရေးလွတ်လပ်ခွင့်အဥပဒေနဲ့ညီဆွတဲ့စိုးရိမ်ပွဲနိုင်ငံတွေအဖြစ်နဲ့ပြန်လည်သတ်မှတ်ဖို့အမေရိကန်နိုင်ငံသားရေးဌာနကဆုံးဖြတ်ပြီးတော့ကွန်ဂရက်လွှတ်တော်ကိုအကြောင်းကြားခဲ့ပါတယ်။အမေရိကန်အစိုးရရဲ့နိုင်ငံကဘာသာရေးလွတ်လပ်မှုကော်မရှင် USCIRF ကမြန်မာနိုင်ငံမှာလူနည်းစုဘာသာဝင်တွေရဲ့လွတ်လပ်စွာကိုးကွယ်ယုံကြည်ခွင့်ချိုးဖောက်ခံနေရတာတွေပပြအောင်လို့အယက်သားအစိုးရတက်ကလှုပ်ဆောင်ဖို့လိုကြောင်းတိုက်တွန်းခဲ့ပါတယ်။
ကဘာတဝမ်းမှာတန်း380လောက်ရှိတဲ့တိုင်းရင်းသားလူမျိုးစုတွေရဲ့နေစဉ်ကြုံတွေ့နေရတဲ့ပညာရေးလက်လက်မမီမှုတွေကိုတိုးတက်ပြီးခွင့်လန်းတွေတိုးတက်လာအောင်ကုလသမဂ္ဂကဝိုင်းဝန်းဆောင်ရွက်ကြဖို့နိုင်ငံတကာကိုအကူအညီတောင်းခံလိုက်ပါတယ်။ဩဂုတ6ရက်နေ့ကကြာရောက်တဲ့ပြည်ပဆိုင်ရာတိုင်းရင်းသားနေအထိမ်းအမှတ်နဲ့ကုလသမဂ္ဂကတွေ့ရင်မှုချုပ်ဘန်ကီမွန်းကတိုင်းရင်းသားလူမျိုးစုတွေနဲ့တိုင်းရင်းသားမဟုတ်သူတွေကြားမှာရနိုင်မှုကွာခြားချက်တွေနည်းပါအောင်ပညာရေးလက်လက်မှုခွင့်လန်းတွေရအောင်ဝိုင်းဝန်းဆောင်ရွက်ကြဖို့ကြေညာချက်တွေမှာထည့်ပြောထားပါတယ်။ကလတမကရဲ့ပြောကြားချက်အရတိုင်းရင်းသားလူမျိုးစုတွေကယဉ်ကျေးမှုရကောဘာသာစကားပါအခက်အခဲတွေရင်ဆိုင်နေရတယ်လို့သိရပါတယ
်။ VOA American တရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 943.3 ညလိုင်းဒိုမီတာ48 kHz 618.9 နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဗုဒ္ဓဟူးနေ့မနေ့ဖက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးပါမယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာရှေ့သတင်းပတ်ထဲမှာတရုတ်နိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။ဩဂုတ်လ18ရက်နေ့ကနေ20ရက်နေ့အထိတရုတ်နိုင်ငံကိုသွားမဲ့ခီးစဉ်အတွင်းမှာတရုတ်နဲ့မြန်မာကြားဓာတ်ရိုက်ပတ်သက်နေတဲ့မြစ်ဆုံရေကာတာကိစ္စတရုတ်နိုင်ငံနဲ့ဆက်မြန်မာနိုင်ငံမြောက်ပိုင်းငြိမ်းချမ်းရေးကိစ္စတွေကိုဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်။သမ္မတဦးသိန်းစိန်လက်ထက်တုန်းကရက်ဆိုင်ထားခဲ့တဲ့မြစ်ဆုံရေကာတာပြန်လည်စတင်တည်ဆောက်နိုင်ရေးကိုတရုတ်နိုင်ငံဘက်ကအင်မတန်ကိုလိုလားနေတာကြောင့်ဒီကိစ္စကိုအသေးစိတ်ဆွေးနွေးနိုင်တယ်လို့နိုင်ငံရေးအကဲခတ်တွေကတုံ့ပြန်ကြပါတယ်။ဩဂုတ်လ31ရက်နေ့မှာကျင်းပမဲ့27ရာစုပင်လုံညီလာခံမတိုင်ခင်မှာတရုတ်နိုင်ငံကိုဒေါအောင်ဆန်းစုကြည်သွားရောက်တဲ့အတွက်မြန်မာနိုင်ငံငြိမ်းချမ်းရေးကိစ္စကိုလည်းအဓိကထားဆွေးနွေးမယ်လို့ခန့်မှန်းရပါတယ်။ဇူလိုင်လကုန်ပိုင်းတုန်းကမိုင်းချန်ရံမြို့မှာကျင်းပခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့များညီလာခံတုန်းကတရုတ်နိုင်ငံအာရှရေးရာအထူးကိုယ်စားလှယ်ဆန်ကောင်ရှင်းကလေးလာသူအဖြစ်နဲ့တက်ရောက်ခဲ့ပြီးတော့ပြည်တွင်းငြိမ်းချမ်းရေးရရှိဖို့အတွက်လှုပ်ဆောင်နေတဲ့သူအလုံးကိုတရုတ်နိုင်ငံကထောက်ခံအားပေးသွားဖို့အတွက်ပြည့်ပြည့်စုံစုံသဘောထားရှိတယ်လို့ပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့လကပဲဒီလာအိုနိုင်ငံဗီယန်ချမ်းမြို့တော်မှာကျင်းပခဲ့တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများဆွေးနွေးပွဲတွေတုန်းကမြန်မာနိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်နဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝန်ယီတို့တီးခြားတွေ့ဆုံဆွေးနွေးခဲ့ကြခြင်းမှာဒေါအောင်ဆန်းစုကြည်ကိုတရုတ်နိုင်ငံကိုဖိတ်ခေါ်ခဲ့တာပါမြန်မာနိုင်ငံအတွက်ယုံကြည်အားကိုးရတဲ့မိဖက်နိုင်ငံဖြစ်လို့ရတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးကအဲ့ဒီတွေ့ဆုံမှုအတွင်ပြောကြားခဲ့ပြီးတော့မြန်မာနိုင်ငံရဲ့အစစ်မြင့်ဆက်ဆံရေးတွေကိုတိုးမြင့်လို့ရတယ်လို့ပြောခဲ့ပါတယ်ဒေါအောင်ဆန်းစုကြည်ဘက်ကလည်းဒီမြန်မာနိုင်ငံစီးပွားရေးတိုးတက်ရေးနဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်တွေမှာတရုတ်ဘက်ကကူညီပံ့ပိုးနေတဲ့အပေါ်မှာကျေးဇူးတင်တဲ့အကြောင်းပြောကြားပါတယ်ဒေါအောင်ဆန်းစုကြည်ဟာ2015ခုနှစ်တုန်းကမြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌအနေနဲ့တရုတ်နိုင်ငံကိုပထမဆုံးတွားရောက်ခဲ့မှုပါတယ်။၅ရက်ကြာခီးစဉ်အတွင်းတရုတ်သမ္မတရှီဂျင်ပင်တရုတ်ဝန်ကြီးချုပ်လီကေချောင်းနဲ့တွေ့ဆုံခဲ့ပါတယ်။ကုန်သွယ်ရေးအတွက်တရုတ်နိုင်ငံကခေတ်သစ်ပိုလန်မကြီးကိုရေလန်းကနေရောကုန်းလန်းကနေပါဖောက်လုပ်နေချိန်မှာမြန်မာနိုင်ငံဟာမဟာဗျူဟာကျတဲ့အနေအထားမှာတည်ရှိတဲ့အတွက်မြန်မာနိုင်ငံနဲ့ဆက်ဆံရေးကောင်းဖို့တရုတ်တို့ဘက်ကကြိုးစားနေတာဖြစ်ပါတယ်။
ဩဂုတ်လ10ရက်နေ့ကမြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဌာနစီးပွားရေးနဲ့စီးပွားရေးလုပ်ငန်းဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီး Charles Rifkin ကမြန်မာနိုင်ငံကို GSP လို့ခေါ်တဲ့ကုန်သွယ်မှုဆိုင်ရာအထူးခွင့်ရေးတွေပေးဖို့အပြင်တခြားကုန်သွယ်ရေးဆိုင်ရာကိစ္စတွေကိုအင်္ဂါနေ့ကနေပြီးတော့မှဆွေးနွေးခဲ့တယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးပြည်ထောင်စုဝန်ကြီးဦးတက်မြင့်က VOA ကိုပြောပြပါတယ်Republican နဲ့ Democratic နှစ်ရဲစလုံးရဲ့ကြေပြန့်တဲ့ထောက်ခံမှုနဲ့ American လွှတ်တော်က1984ခုနှစ်ကစတင်ခဲ့တဲ့ DGSP အစီအစဉ်အရ American စက်မှုလုပ်ငန်းတွေနဲ့စားသုံးသူတွေအတွက်ကြိုးစီစဉ်မဲ့အပြင်ဖွံ့ဖြိုးရေးနိုင်ငံတွေရဲ့စီးပွားရေးအခွင့်အလမ်းတွေဖန်တီးပေးရလည်းရောက်ပါတယ် GSP ခန်းစားခွင့်ရအစီအစဉ်အရလဲရငါးလုပ်ငန်းနဲ့စက်မှုလုပ်ငန်းထုတ်ကုန်စီအမျိုးအစားပေါင်း 3,400 အပေါ်အကောက်ခွန်ကင်းလွန်ခွင့်ရရှိမှာဖြစ်ပါတယ်ဝန်ကြီး Rifkin ကနေပြည်တော်မှာအင်္ဂါနေ့ကစီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဌာနစက်မှုဝန်ကြီးဌာနတို့ကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးတော့ဒီကနေ့မှာတော့ရန်ကုန်မှာရှိတဲ့ American ရင်းနှီးမြှုပ်နှံမှုနဲ့ American စီးပွားရေးလုပ်ငန်းအခြေအနေတွေကိုတုံ့တက်လေ့လာမှာဖြစ်ပါတယ်ဝန်ကြီး Rifkin ကမြန်မာနိုင်ငံအတွက် American ရင်းနှီးမြှုပ်နှံမှုတွေကိုအားပေးမြင့်တင်ဖို့အတွက် American စီးပွားရေးလုပ်ငန်းကြီးတွေကတာဝန်ရှိသူတွေကိုဦးဆောင်ပြီး American Innovation Roadshow to Myanmar American နဲ့စံသက်တီထွင်ဖွံ့ဖြိုးမှုအစည်းအဝေးအရသူ့ရဲ့လက်ရှိခီးစဉ်အတွင်း IBM, GE, GM, Coca-Cola, Deloitte တို့လိုစတဲ့ကုမ္ပဏီကြီးတွေကတာဝန်ရှိသူတွေလည်းလိုက်ပါခဲ့ကြတာဖြစ်ပါတယ်
ဘရာဇီးလ်နိုင်ငံ Rio de Janeiro မြို့မှာ၄ရက်မြောက်ဖြင့်ကျင်းပနေတဲ့အားကစားပြိုင်ပွဲတွေမှာရွှေတံဆိပ်15ခုအတွက်ဒီအားကစားနည်း5မျိုးအတွက်ယှဉ်ပြိုင်နေပါတယ်လက်ရှိဆုတံဆိပ်ဆရာမှာတော့တရုတ်နိုင်ငံကရွှေတံဆိပ်အများဆုံး9ခုနဲ့ဇယားထိပ်ဆုံးမှရှိနေပါတယ်ရှင်အခုဆက်လက်ပြီးတော့သတင်းလွှာတွေကိုတင်ဆက်မှာပါရှင်။ဩဂုတ်လ18ရက်နေ့ကနေ20ရက်နေ့အထိ၄ရက်ကြာတွားရောက်မဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းမှာတော့နှစ်နိုင်ငံစီးပွားရေးကိစ္စအပါအဝင်မြစ်ဆုံဆဲစီမံကိန်းကိစ္စကိုအဓိကဆွေးနွေးမဲ့အကြောင်းအရာတွေအဖြစ်တရုတ်မြန်မာဆက်ဆံရေးကျွမ်းကျင်သူကတုံ့တက်ထားပါတယ်။ဒါအပြင်27ရာစုပင်လုံညီလာခံမတိုင်ခင်နှစ်ပတ်အလိုမှာသွားမဲ့ဒေါက်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်ဟာပြည်ရင်းငြိမ်းချမ်းရေးကိစ္စအတွက်လည်းအရေးပါတယ်လို့ဆိုပါတယ်။အခုလိုတရုတ်ဆိုးရရဲ့ဖိတ်ကြားချက်အရသွားမဲ့ဒေါက်ဆန်းစုကြည်ရဲ့တရုတ်နိုင်ငံချစ်ကြည်ခီးစဉ်ဟာဒုတိယအကြိမ်ဖြစ်ပြီးတော့2015ရွေးကောက်ပွဲမတိုင်ခင် NLD ဥက္ကဋ္ဌအနေနဲ့ပြီးခဲ့တဲ့နှစ်ဇွန်လကပထမဆုံးကြိမ်တွားရောက်ခဲ့ပါတယ်။အစိုးရထိပ်ပိုင်းကောင်းဆောင်တဦးအနေနဲ့သွားမဲ့ဒီဒေါက်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်အတွင်းအဓိကဆွေးနွေးနိုင်တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့ American အခြေဆိုင် Stimson သူတေသနာဌာနတရုတ်မူဝါဒရေးရာကျွမ်းကျင်သူယွန်းဆန်က VOA ကိုအခုလိုတုံ့သက်ပြောဆိုပါတယ်။
I think for the bilateral relations, there are two issues that have to be discussed. The first one is economic development.
တရုတ်နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးမှာမဖြစ်မနေဆွေးနွေးရမယ့်ကိစ္စနှစ်ခုရှိနေပါတယ်။ပထမတစ်ခုကစီးပွားရေးတိုးတက်ဖို့တရုတ်နဲ့မြန်မာနှစ်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုကိစ္စဖြစ်ပါတယ်။မြန်မာနိုင်ငံမှာစီးပွားရေးတိုးတက်ဖို့လိုအပ်နေပြီးအဲ့ဒီအတွက်တရုတ်ရဲ့ပတ်မိုးကူညီမှုအခန့်ကဏ္ဍကိုနှစ်ဖက်စလုံးကနားလည်ပါတယ်။ဒါကြောင့်ဩဂတ်စ်လလယ်မှာသွားမဲ့ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းဦးစားပေးဆွေးနွေးမဲ့အကြောင်းအရာတွေထဲမှာဒီကိစ္စထိတ်ဆုံးအောင်ရှိနေပါတယ်
။ဒုတိယဦးစားပေးဆွေးနွေးမဲ့ကိစ္စဟာတိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးတည်ဆောက်နေတဲ့အပိုင်းဖြစ်လိမ့်မယ်လို့ယွန်းဆန်ကဆိုပါတယ်။ဩဂုတ်လ31ရက်နေ့မှာကျင်းပမဲ့27ရာစုပင်လုံညီလာခံမတိုင်ခင်နှစ်ပတ်အလိုမှာဒေါအောင်ဆန်းစုကြည်အနေနဲ့တရုတ်နိုင်ငံကိုသွားတာဟာအတော်လေးအရေးပါတဲ့အကြောင်းသူကအခုလိုဆက်ပြောပါတယ်။
China denies that it has interfered in Myanmar's internal affairs, meaning the ethnic reconciliation process. But China would emphasize that it has already played a role.
မြန်မာနိုင်ငံရဲ့ပြည်တွင်းရေးမှာဝင်ရောက်မဆွတ်ဖက်ပါဘူးလို့တရုတ်ဆိုရကညှင်းဆို့ထားတာပါ ဆိုလိုတာကတိုင်းရင်းသားတွေနဲ့အမျိုးသားပြန်လည်တည်မြဲရေးကိစ္စဟုတ်ပါ ဒါပေမဲ့တွဲဆောင်ဆွေးနွေးရင်းနဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုမြင့်တင်တဲ့အနေနဲ့ကူညီပံ့ပိုးမှာဖြစ်တယ်လို့တရုတ်နိုင်ငံကပြောဆိုထားပါတယ်။ဒါ့အပြင်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်တရုတ်ကနေအမေရိကန်ဒေါ်လာ3,000,000ကူညီထောက်ပံ့မှာဖြစ်တယ်လို့တရုတ်အာရှရေးရာထူးတန်တမန်ကဇူလိုင်လအကုန်ပိုင်းမှာကြေညာခဲ့တာပါ။ဒါတွေကိုပြပြီးတော့တရုတ်နိုင်ငံအနေနဲ့ပင်လုံညီလာခံကိုထောက်ခံပြီးအပြုသဘောဆောင်ပူးပေါင်းဆောင်ရွက်နေပါတယ်လို့တရုတ်ဆိုရကဒေါအောင်ဆန်းစုကြည်ကိုပြောမှာဖြစ်ပါတယ်။
နောက်ပြီးဒီခီးစဉ်မှာတရုတ်အစိုးရဘက်ကနေမြစ်ဆုံဆဲကိစ္စကိုဒေါအောင်ဆန်းစုကြည်ကိုမေးလိမ့်မယ်လို့ယူဆမိကြောင်းယွန်းဆန်ကဆိုပါတယ်။ဒါပေမဲ့ဒီတစ်ချိန်မှာတော့မျက်မျက်တတနဲ့ကောင်းမွန်တဲ့အဖြေပေးနိုင်ဖို့ဒေါအောင်ဆန်းစုကြည်ဘက်ကလည်းအသေးအချာပြင်ဆင်ထားလိမ့်မယ်လို့သူ့အနေနဲ့မြင်ကြောင်းယွန်းဆန်ကပြောပါတယ်
။ Well, we know that the resumption is not going to happen, and the cancellation looks increasingly likely.
Nissan Simangeng Jan Sabu Surama Pinang Dovu Satamaro Tibare. D Simangeng will chat them with Pinang Shinibare. Deo Sura Bagale, Dilu Piatta Makesau, Gaune, Trapau, Piet Bord, Dulay Melu, Tama, Niamare. Tabime, a year is on Megongaro. Simangeng Piatta Met to Yenimil Natal and Wijake Savare. Digazara and Eddie Soya Dre, Piacemo, Kakari, Shinibare.
ဒါပြင်မြန်မာအစိုးရမှာမြစ်စုံဆယ်စီမံကိန်းကိုအပြေးပိုင်ဖျက်သိမ်းဖို့တရားဝင်လုပ်ပိုင်ခွင့်ရှိနေကြောင်းဒါပေမဲ့ NLD အစိုးရအနေနဲ့တရုတ်ဘက်ကကျေနပ်လောက်တဲ့ငွေကြေးအရပြန်ပြီးရောရမယ်ပမာဏကိုလည်းထည့်သွင်းစဉ်းစားဖို့လိုကြောင်းရွှန်းဆန်ကပြောသွားပါတယ်ရှင်။ ဗုဒ္ဓဘုရားနေ့နဲ့ခင်ပြွေးမြန်မာပိုင်းစီစဉ်တွေကိုနားဆင်နေကြတာပါ။22ရာစုပင်လုံညီလာခံကိုတက်ဖို့အတွက်အစိုးရကဖိတ်မယ်ဆိုရင်
အဲ့မှာဟိုရောက်လာကျွန်တော်တို့တပောင်းမရသေးဘူးနော်အဖြေပဲတမ်းမြတ်ဘူးကျွန်တော်လူတွေနဲ့ဆက်တွေ့လာပြရတယ်ဟုတ်ကဲ့ဆွေးတော့ဆွေးနွေးပြတယ်ဆိုတာဟုတ်ပါလားခင်မနေ့ကကျွန်တော်တို့ကြားလိုက်တာဆွေးနွေးပြတယ်ဆိုတဲ့ပုံစံမျိုးလားလို့ပါအဲဆွေးနွေးပြတယ်ဆိုတာကျွန်တော်ဆရာဘတ်ဒီဒီဘီကတဲ့ဟိုရှယ်နေရတာတစ်ချက်ကျွန်တော်ဆက်တွေ့ရတယ်ဖွဲ့ကတော့အလုံးအဲ့မှာရောက် ဟုတ်ကဲ့အဲ့ဒါဘယ်မျိုးမှဆွေးနွေးဖို့မူလအစီအစဉ်ထားရလဲခင်ဗျအဲ
မိုင်းလာပါခင်ဗ
ျဟုတ်ကဲ့သုံးဘွဲကတော့ဆရာတို့ TNL ရဲ့ AA ရဲ့ MNDAA ရဲ့ပေါ့နော်ဒီဟိုပေါ့ NC လက်မှတ်မထိုးထားတဲ့အဖွဲ့ရေပေါ့နော
်ဟုတ်ကဲ
့ဟုတ်ကဲ့ဆရာနောက်တစ်ခုအဲ့တော့ဆွေးနွေးကြမယ်တော့ဆရာတို့ဘက်ကလည်းကြိုတင်ပြင်ဆင်ထားတာတော့ရှိမှာပဲလေဒီအဲ့တော့ဆရာတို့ဘက်ကဘယ်လိုပုံစံမျိုးဆွေးနွေးကြနေတာလဲခင်ဗျအဓိကကျွန်တော်တို့သိချင်တာကဒီ20တရာစုပင်လုံးညီလာခံကကျင်းပဖို့ကအခုဆိုလို့ရှိရင်ရက်20လောက်ပဲလိုရတယ်ပေါ့နော်ဩဂုတ်လ30ရက်နေ့မှာကျင်းပမယ်ပြောတယ်ဆိုတော့ဆရာတို့အနေနဲ့တက်ဖို့အစီအစဉ်ရှိသလားဆရာတို့အချင်းချင်းဘယ်လိုဆွေးနွေးထားပါလဲ
အဲကျွန်တော်ကျတော့ဒီအန်ဘယ်ရောကျွန်တော်ဒီ20တရာစုပင်လုံးညီလာခံတော့ဒီတမ်တော်ဘက်ကဟိုဆိုရဘက်ကဖိတ်ကြလို့ရှိတယ်ကျွန်တော်တက်ဖို့စန္ဒရှိတယ်တော့ကျွန်တော်ဘူလာကတူတူတူဘူဒူသားကဘာလဲတူတူတဲတဲတဲတဲမေမတဲဘူးကိုဆိုပြရတဲ့ကကိစ္စဒီသူရဲ့ဟိုအဖြေကတော့ကျွန်တော်ထင်တာတော့ဒီနောက်ဆုံးတော့ဒီအခုပြေဆုံးပွဲဘောနော်အဲ့ဘောတော့အများကြီးမူကြည့်လိမ့်မယ်အဲ့တော့တက်ခွေရပါမလားပြီးဟိုသူရဲ့ကပ်ဖိကောဖိမလားတော့ကျွန်တော်ဒီတိစုံဘွေပြီးပြီးမှကျွန်တော်ဒီကနနာတိလက်ချင်ဆီရှိ
နောက်တစ်ခုကဟုတ်ပါပြီဟိုဆရာစောစောပြောသလိုဒီ20တရာစုပင်လုံးညီလာခံဖြစ်မြောက်ရေးကော်မတီဘက်ကအစိုးရဘက်ကနေပြီးတော့ဆရာတို့ဝန်ညီလာခံတက်ဖို့အတွက်ဖိတ်တယ်ဆိုရင်ဆရာတို့ကတက်မယ်ဆိုရင်ဆရာတို့ဘက်ကရောprecondition တွေဘာတွေရှိပါလဲကြိုတင်ကန့်တတာဆရာတို့ကဒီချက်ဟိုခင်ဗျားတို့တက်တော့တက်ပါဒါပေမဲ့ဒီချက်တွေဒီချက်တွေတော့ခင်ဗျားတို့မဆွေးနွေးပါနဲ့ဥပမာဆိုကြပါစို့ဆရာတို့ဒီကိုပိုင်ပြတ်ထားခွင့်ရှိတဲ့ဒီတအားပြင်းနေရရှိရေးတို့ဘာတို့ဒီပြောဆိုပြောဆိုကြတာတွေရှိတော့အဲ့ဒီအချက်တွေနဲ့တဘောကဆရာတို့ဘက်ကဘလို့အချက်တွေပါရင်တော့ကျွန်တော်တို့ကဆွေးဟိုညီလာခံကိုတက်မှာပါဆိုတဲ့ပုံစံမျိုးရှိပါသလားခင်ဗျဆရာတို့ဘက်ကလိုချင်တဲ့အချက်တွေ
ဟုတ်ကဲ့ဒီကတော့ငူငူကလည်းကျွန်တော်ဟောခေါ်တော့ဗောဒီအစူရတက်ကြတဲ့ကျွန်တော်ဒီအင်းချင်းကြီးဦးမောဆောင်ရဲ့ဘုဒီငချင်းကြီးနဲ့လုံငန်းစင်ကိုကျွန်တော်ဘောဆောင်ဆောင်ရတော့ဘုလက်တော့ဆောင်ရတော့ဘုကဆန္ဒရှိတယ်ဒီသူရတဲ့ဘောဆောင်ရဲ့ညံဒုံမ ဒီ20ဆယ်ဆူညဘီလိုညလာခါကုန်းအဲအားလည်းကျွန်တော်ကလူလာတယ်ပြီးရင်ကျွန်တော်ကိုယ်တိုင်လည်းဟိုကလိုက်ပါချင်တယ်တက်ချင်တယ်ဆိုတော့ဒီတော့ဘောထားပြီးမှကြာကနာတော့အထူပေါ်ဖြစ်သွားရရှိတယ်အဆီတော့တက်နိုင်မမတက်နိုင်ဘူးကတော့အခုထိကတော့ကျွန်တော်ပြောတော့ဒီတိပြက်ကမရှိဘူးဟိုကတရားဝင်ဖိကြခံရတာလည်းမရှိဘူးကနော်အာကာနာချေရှိမရှိစမ်းတယ်ကျွန်တော်လည်းအခုဒီဘာမှအပြင်းတည်ပြုတ်နေတယ်
။အော်ဆိုတော့အစိုးရဘက်ကကိုယ်စားလှယ်တွေတောင်မှမိုင်းလာကိုရောက်နေပြီဆိုတော့တရားဒီ AA တို့ MNDA တို့ကကိုယ်စားလှယ်တွေကလည်းမိုင်းလာမှာရှိနေမှာပဲမဟုတ်လားဆရာ။အဲ့တော့ဆရာတို့အချင်းချင်းကဆွေးနွေးပြကြသလားဒီဟောပေါ့အစိုးရဘက်ကကိုယ်စားလှယ်လာရင်ဘယ်လိုဆွေးနွေးကြမလဲ။ဟောဆိုတော့အခုကဆရာတို့သုံးဘွဲ့ဟာတဟာတစုတစ်ဖွဲ့လို့အများစုကမြင်နေကြတာကိုဆရာတို့ဟုတ်ကဲ့ဟိုပါပေါ့ကြံနေလောလောဆယ်မှာကြံနေတဲ့ပဲ့ကြံနေတဲ့ပုံစံမျိုးပေါက်နေတော့ဆရာတို့အချင်းချင်းတိုင်ပင်ကြတာတွေရောရှိလားဆရာတို့တိုင်ပင်တော့တိုင်ပင်ပြကြမှာပဲဘာတွေများဆွေးနွေးပြကြလဲဆရာတို့
ဟိုအဲ့ဒါလေကျွန်တော်ကမမတူကြီးကျွန်တော်လည်းမမဝင်စက်တော်ရများတယ်ကြာကုန်တော့သူတို့ဘာဒီတစ်ခေါက်ဒီတစ်ခေါက်လည်းသူတို့တွေ့ဆုံဆွေးနွေးမှုတော့ပြန်လုပ်ကြအောင်နော်ဒီလိုတိုင်းကဒီကိစ္စလည်းကျွန်တော်ဘာအသေးစိတ်တော့မကြည့်ရသေးဘူး
ဒါကတော့ TNL ပြောခွင့်ရမိုက်အိုက်ကျော်ကိုကိုစော်ဝင်းလိုင်ကဆက်သွယ်မေးမြန်းခဲ့တာပါရှင်။ရပါလို့ခေါ်တဲ့ Methamphetamine စိတ်ကြွမှုရဆေးပြားထုတ်လုပ်ဖို့လိုအပ်တဲ့ဆေးတစ်မျိုးဟာအိန္ဒိယနိုင်ငံဘက်ကနေမြန်မာနိုင်ငံထဲကိုတရားမဝင်အမြောက်အများဝင်ရောက်နေပါတယ်။ဒီလိုတရားမဝင်ဆေးဝါးရောင်းဝယ်မှုတွေကိုတားဆီးဖို့နိုင်ငံတွေအကြားပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့လည်းကုလသမဂ္ဂမှုရေးဆေးဝါးနဲ့ရာဇဝတ်မှုတိုက်ဖြတ်ရေးယုံ UNODC ကပြောပါတယ်။ Writer သတင်းကိုအခြေခံပြီးတော့ကိုငင်းချန်းကအကြောင်းစုံကိုပြောပြမှာပါရှင်
။တောင်တန်းတွေကြားသွာလာရခက်ခဲပြီးလူမျိုးပေါင်းစုံနေထိုင်တဲ့အိန္ဒိယမြန်မာနယ်စပ်မှာတော့ကုန်သွယ်တဲ့ကားတွေတောက်လျှောက်သွာလာနေပါတယ်။ဒီကုန်သွယ်ရေးထဲမှာ Methamphetamine ဆေးပြားထုတ်လုပ်ရမှာအသုံးပြုတဲ့ Pseudoephedrine လို့ခေါ်တဲ့နှာခေါင်းပိတ်နဲ့ထိတ်ကန်တာပျောက်တဲ့ဆေးရောင်းဝယ်မှုဟာလည်းများသက်သက်များလာနေပါတယ်ပြီးခဲ့တဲ့9နှစ်အတွင်းအိန္ဒိယကနေမြန်မာနိုင်ငံနဲ့ဒီဆေးတရားမဝင်ခိုးသွင်းမှုဟာများလာနေတယ်လို့နိုင်ငံတွေအကြားပူးပေါင်းဆောင်ရွက်မှုမရှိတဲ့အတွက်အာရှဒေသရဲ့နံပါတ်1ချိမ့်ချောက်မှုကြီးဖြစ်လာနေတယ်လို့ကုလသမဂ္ဂမှုရေးဆေးဝါးနဲ့ရာဇဝတ်မှုတိုက်ဖြတ်ရေးယုံ UNODC ကပြောပါတယ်အိန္ဒိယမြန်မာချစ်ကြည်ရေးလမ်းကစစ်ဆေးရေးဂိတ်တစ်ခုမှာတော့အိန္ဒိယထုတ်ထိတ်ကန်တာပျောက်တဲ့ဆေးတွေကိုစံအိတ်တွေကြားနဲ့ကားကိုယ်တွေတွေကြားဖွက်ပြီးတည်ဆောင်လာတာမျိုးတွေမိတက်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ် UNODC ရဲ့အာရှပစိဖိတ်ဒေသအကြီးအကဲ Jeremy Douglas ကအခုလိုပြောပါတယ
် So there's a lot of activity here indicating many types of smuggling are taking place many types of trafficking
ဒီဒေသမှာပုံစံမျိုးမျိုးနဲ့ခိုးတယ်ရောင်းဝယ်နေကြတာကိုတွေ့နိုင်ပါတယ်ခုလိုနိုင်ငံဖြတ်ကျော်အုပ်စုဖွဲ့ကျူးလွန်တဲ့အရာစွေးမှုတွေကိုနှိမ်နှင်းဖို့ပူးပေါင်းဆောင်ရွက်မှုလုပ်ရမယ်နေဆက်တစ်ခုပါ
အိန္ဒိယထုတ်ထိတ်ကန်တာပျောက်တဲ့ဆေးဟာရာဘတပြားထုတ်လုပ်နိုင်ပြီးတော့ကုန်ကျစရိတ်ကလည်းအနည်းငယ်ပဲရှိပါတယ်။နေဆက်ကိုဖြတ်ကျော်ပြီးမန္တလေးကိုရောက်တာနဲ့ဒီထိတ်ကန်တာပျောက်ဆေးရဲ့တန်ဖိုးဟာ10ဆလောက်တက်သွားပါတယ်။ငွေရမှောင်ခိုသမားတွေကလည်းပြစ်ဒဏ်နေတဲ့အတွက်အခုလိုထုတ်လုပ်ရမှာသုံးတဲ့ဆေးကိုပဲရောင်းဝယ်လိုကြတယ်လို့ကျွမ်းကျင်သူတွေကယူဆနေပါတယ်။အိန္ဒိယမှာတော့ Pseudoephedrine ဟာထိမ့်ချုပ်ထားတဲ့ဆေးဝါးဖြစ်ပြီးတော့ရောင်းဝယ်သူတွေအားလုံးမှတ်ပုံတင်ရတာဖြစ်ပေမဲ့ကုံသွယ်ရေးကိုတော့စောင့်ကြည့်မှုအားနည်းပါတယ်အစိုးရဌာနအချင်းချင်းသတင်းဖယ်လှယ်ရေးအားနည်းသလိုကျူးလွန်တဲ့သူတွေကိုအရေးယူတာမျိုးရှားတဲ့အတွက်အိန္ဒိယအရာရှိတွေကဝေဖန်ကြသလိုမြန်မာဘက်ကလည်းအိန္ဒိယအနေနဲ့ဒီပြဿနာကိုသိပြီးတော့ဖြေရှင်းဖို့တေချာမလုပ်ဘူးလို့ပြောပါတယ်အခုလိုဆွဆွဲချက်ကိုအိန္ဒိယဘက်ကညှင်းဆိုပြီးစည်းကမ်းတွေထုတ်ပြန်လိုက်တဲ့2013ခုနှစ်လောက်ခရဲကမြန်မာဘက်ကိုမှောင်ခိုရောင်းဝယ်တဲ့ထိတ်ကန်တာပျောက်ဆေးအရောင်းဝယ်ကျဆင်းသွားတယ်လို့အိန္ဒိယမှုရထိန်းချုပ်ရေးဘူရိုကပြောပါတယ်။နိုင်ငံအချင်းချင်းပူးပေါင်းဆောင်ရွက်မှုနဲ့ပတ်သက်ပြီး UNODC ရဲ့အာရှပစိဖိတ်ဒေသအကြီးအကဲ Jeremy Douglas ကအခုလိုပြောပါတယ
်။ At the same time the two states are cooperating.
ချိန်ထဲမှာပဲနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုအတိုင်းအတာတစ်ခုရှိပါတယ်။သူတို့အစည်းအဝေးတွေခဏခဏလုပ်နေတာကျွန်တော်တို့သိပါတယ်။ဒါပေမဲ့နှစ်နိုင်ငံပူးပေါင်းစစ်ဆင်ရေးမျိုးတည်င်းချက်လက်ဖလှယ်တာမျိုးလုပ်တာတော့ကျွန်တော်တို့သိသလောက်မရှိပါဘူး
။အိန္ဒိယနဲ့မြန်မာထိစပ်နေတဲ့နယ်စပ်ကမိုင်80ကျော်ရှည်လျားပြီးတော့တရားမဝင်နယ်စပ်ဖြတ်ကျော်နိုင်တဲ့နေရာတွေအများကြီးရှိတဲ့အတွက်အမြဲတမ်းစောင့်ကြည့်ဖို့မဖြစ်နိုင်ဘူးလို့ရဲတွေကပြောပါတယ်။အထက်မြန်မာနိုင်ငံမန္တလေးမှာတော့အိန္ဒိယထုတ်ဆေးတွေဖမ်းမိနေသေးတာကြောင့် နေဆက်ကိုဒီဆေးတွေအလွဲတကူဖြတ်ကျော်နိုင်တယ်လို့အခုနောက်ပိုင်းဖန်းစင်းရမိတာနဲလာတဲ့အတွက်မူးယစ်မှောင်ခိုသမားတွေဟာနီလန်းသစ်တွေတုံးလာနေတယ်လို့ရဲတွေနဲ့မူးယစ်ကျွမ်းကျင်သူတွေကယူဆနေပါတယ်။အာဖဂန်နစ္စတန်ပြည်ရင်ကမ္ဘာမှာဘိန်းထုတ်လုပ်မှုဒုတိယအများဆုံးဖြစ်နေတဲ့မြန်မာနိုင်ငံမှာမက်သဖက်တမင်းဆေးပြဖန်းစင်းမှုကလည်းစံချိန်တင်ဖြစ်လာနေပါတယ်။အခုလိုမူးယစ်မှောင်ခိုရောင်းဝယ်မှုစီကားနေတာတွေဟာနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါ်ဆန်းစုကြည်အစိုးရတဲ့အတွက်စိန်ခေါ်မှုတွေဖြစ်စေပါတယ်။
ကိုငင်းချမ်းပြောပြသွားတာပါရှင်အခုဆက်လက်ပြီးတော့ Rio Olympic အားကစားပွဲမှာပါဝင်ရှင်ပြိုင်နေတဲ့မြန်မာအားကစားအဖွဲ့ရဲ့တိုင်ပွဲဝင်နောက်ဆုံးအခြေအနေနဲ့ပတ်သက်လို့မြန်မာအားကစားအဖွဲ့ခေါင်းဆောင်ဦးတက်လွင်ကိုကိုအောင်ကဆက်သွယ်မေးမြန်းထားတာကိုနားဆင်ပါရှင
်ကျွန်တော်တို့ကတော့ဟိုဒီဟိုအခုလာတိုင်နေဥစ္စာအားကစားနည်း၅မျိုးပေါ့နော်အခုကတော့တစ်နှစ်ပြစ်က10မီတာ air pistol ကြံပြီးပြီပြန်ပြီးတော့ကျွန်တော်တို့တနက်ပြစ်သမားကတော့သူကလူ60ကျန်းမဝင်တဲ့အချိန်မှာသူကအဆင့်33ရတယ်ပေါ့အစစအဝါက980နဲ့နံပါတ်ရတယ်အဲ့တော့ qualifying on နဲ့အဆင့်8ကတော့သူက980ကျွန်တော်တို့က980 8မှတ်နဲ့ကျွန်တော်တို့ဟို qualifying မအောင်ဘူးပေါ့အဲ့ဒီအဆင့်33ရတယ်သူရဲ့ average အမှတ်ကတော့ 9.5 ပြစ်နိုင်တဲ့အတွက်ဒါကျွန်တော်တို့သူရဲ့အကောင်းဆုံးရက်မှတ်ကိုသူရောက်ပြင်နိုင်တယ်ဆိုတဲ့အခြေအနေဖြစ်ပါတယ်
။မနေ့ကလည်းပဲအများပြည်ပြိုင်ပွဲမှာမတ်ဆန်းယူထွေးကဒီပွဲငယ်တွေမှာရှင်ပြိုင်တာမှသူအနိုင်ရခဲ့တယ်နော်
။အများပြည်ပြိုင်ပွဲကတော့ကျွန်တော်တို့ပထမနေ့ ranking round ပြတဲ့အခါကကျွန်တော်တို့အားသာမှတော့64ရောက်မှအဆင့်51ရတဲ့အတွက်သူကအဆင့်74ရှိတဲ့ပုံနဲ့လည်းပထမအဆင့်ရှုံးခဲ့ပြန်ရတော့အဲဒီမှာသူက9မှတ်3မှတ်နဲ့သူကနိုင်တဲ့အတွက်32ရောက်အဆင့်ကိုသူကတက်သွားတော့32ရောက်အဆင့်ကိုတက်သွားပြီးတော့အဲ့ဒီမှာ USA နဲ့ကျွန်တော်တို့ပြန်ရတော့ပြိုင်တဲ့အခါမှာလည်းသူက9မှတ်3မှတ်နဲ့ပဲသူနိုင်တဲ့အတွက်အခုကတော့သူက16ရောက်အဆင့်ကိုသူတက်သွားပြီပေါ့အဲ့ဒါတော့ကျွန်တော်တို့17ရက်နေ့မှသူကပြန်ရမှာပေါ့အဲ့သူနဲ့ဘလူနဲ့ပြန်ရမယ်ဆိုတာတော့ဒီနေ့ဖြစ်တဲ့နိုင်တဲ့လူကြီးရှုံးတဲ့လူကြီးမှမူပြီးပြီးတော့မှကျွန်တော်တို့ဘလူနဲ့ပြည့်ရမယ်ဆိုတာသိရပါမယ်အခုတော့မသိရသေးဘူး
ဟုတ်ကဲ့ပါဟိုနောက်ထပ်ဟိုဘဲအားကစားနည်းတွေမှာပါဝင်ရှင်ပြိုင်မှုကြံပါသေးလဲခင်ဗ
ျမနေ့ပြင်မှာတော့ကျွန်တော်တို့ကတနက်ပြီကသူက50မီတာပစ္စတိုဆက်လက်ပြရမယ်တပည့်ခါကြလို့ရှိရင်လည်းကျွန်တော်တို့17ရက်နေ့မှာတော့ဟိုရေကူးရေကျူတူရေအာမြားပြည့်17ရက်နေ့ဆက်လက်ပြပါမယ်17ရက်နေ့ရေကူးအမျိုးသမီးအဲ့တော့အဲ့ဒါပြီးရင်တော့ကျွန်တော်တို့ရဲ့ပြီးကုန်ပြည့်နောက်ဆုံးကျန်တဲ့အားသာနေပြီတိကုန်ပြည့်အမျိုးသားမျိုးသမီးဆက်လက်ပြိုင်ပါမယ်။အဲ့ဒါပြီးရင်တော့ကျွန်တော်တို့ကတော့ပြီးပြီပိတ်ပွဲကဏ္ဍကိုတက်ရောက်ပြီးဖို့အတွက်ဆက်လက်ပြီးတော့ဒီမှာတော့ပြိုင်ပွဲအပီးရေးနဲ့ကျွန်တော်ဆက်ဆောင်ရမှာပါဗျ
။လက်ရှိအနေအထားအရပေါ့ဆိုတော့မြန်မာအားကစားသမားတွေရဲ့စိတ်သက်ရေးရအခြေအနေရောဘယ်လိုရှိပါလဲ။နောက်တစ်ခုကမြန်မာအားကစားအဖွဲ့အနေနဲ့ရောဘယ်လောက်ထိအောင်စုတွေစခုနိုင်မယ်ဆိုပြီးတော့ဟိုမျှော်လင့်ထားပါလဲခင်ဗျ
။ကျွန်တော်တို့အခုအားကစားသမားတွေကတော့အလုံးကျန်းမာကြခိုင်မှုကောင်းပါတယ်။ကျမကြီးကောင်းပါတယ်အဲ့တော့ဒီမှာလည်းနေရာထိုင်ရတာအရှင်းပြပါတယ်နောက်တစ်ခုကျွန်တော်တို့ဟိုဘလောက်အရှင်းပြမှန်တာပြီးပါစုကြီးရမလဲဆိုတာကတော့ကျွန်တော်တို့အာသာသမားတွေအရှိတော်အရှာအရှင်းအာသာသမားတွေဖြစ်ပါတယ်ဒီမှာတော့အခုရှင်းပြနေရတော့ကမ္ဘာအရှင်းအာသာသမားတွေဖြစ်ပါတယ်အဲ့တော့ကျွန်တော်ရှုရနိုင်တယ်မင်းရနိုင်တယ်ဆိုတာတဲ့ကျွန်တော်တို့ရဲ့လက်ရှိကျွန်တော်တို့ကစားသမားတွေရဲ့ရှိတဲ့အကောင်းဆုံးသောအခြေအနေကိုဒီမှာအဲ့ဒီအတိုင်းရအောင်အိတ်တဲ့တောင်းဟိုရှင်းပြနိုင်မှုသူတို့အဖြေရရှိဖို့ဒါကိုပဲဥတည်ကြိုးစားပါတယ်ရှုရတာမရတာကတော့ဒါဟိုဒီပေါ်မှာမူတည်ပြီးတော့ဖြစ်လာတဲ့အခြေအနေတိုင်းပါပဲ
ဆိုတော့ဟိုမြန်မာအားကစားဖွဲ့အနေနဲ့ရောဘယ်တော့ဒီ Rio ကနေပြန်มาလဲခင်ဗ
ျကျွန်တော်တို့ဒီကနေဟိုပိတ်ပွဲကန်လာပြီးတော့27မှာကျွန်တော်ဒီကပြန်ထွက်ရပါဘူ
းဒါကတော့ Olympic အားကစားပွဲတော်မှာမြန်မာအသင်းချိန်နဲ့ပတ်သက်လို့အားကစားအဖွဲ့ခေါင်းဆောင်ဦးတက်လွင်ကိုကိုအောင်ကအင်္ဂါနေ့စောစောပိုင်းကဆက်သွယ်မေးမြန်းခဲ့တာပါမေးမြန်းခဲ့တာကိုပြန်လည်ထုတ်လွှင့်ခဲ့တာပါလက်ရှိမြန်မာအားကစားအသစ်မှာလိုက်ပါလာကြတဲ့အားကစားသမားတွေကတော့တနက်ပြစ်မှာရဲထွန်းနိုင်ပြေကုံပြစ်မှာဇက်နိုင်နဲ့ဆွေလဲမြင့်မြင့်မြားပြစ်မှာစမ်းယူထွေးတို့ဖြစ်ပါရဲ့ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေ့နဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီတိလိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာတော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူနားဆင်ရမှာက
ပြန်လဲထူထောင်ရေးမှာတော့အများကြီးလိုရမှာသူတို့ကတော့ပြန်လဲတိဆောင်ရေးမှာတော့တမ်းမာရေးဆောင်ဆောင်မှုဟုတ်လား
ဒါကတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအာပေါ်မပြတ်ဥဆက်မိုးဝီနဲ့မနနာချန်တို့ကကောက်နှုတ်တင်ပြမှာပါရှင
်။အရင်ဆုံးတော့မြန်မာနိုင်ငံမှာပြဿနာတွေပေါ်နေတဲ့ကြောက်စင်းလုပ်ငန်းကိုပြုပြင်ပြောင်းလဲမယ်ဆိုတဲ့အစိုးရရဲ့အစီအစဉ်နဲ့ပတ်သက်လို့အောင်ဆန်းစုကြည် Move to Clean Up မြန်မာ Marquee Jade Trade ဆိုတဲ့ခေါင်းစဉ်နဲ့The Guardian online ဆာမျက်နှာမှာရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ကြောက်စိမ့်ထုတ်လို့ရေလုပ်ငန်းမှာအပြောင်းအလဲတွေလုပ်မယ်လို့အစိုးရကကြေညာလိုက်တာဟာမြန်မာပြည်မှာကာလကြာရှည်အနိုင်ကျင့်မှုတွေခြားစားမှုတွေအခွင့်ဒုက္ခလူဒန်းစားတွေကလေဝကြီးအုပ်ထားတဲ့စီးပွားရေးပုံစံကိုအခြေခံကြကြပြောင်းလဲပစ်ဖို့အချက်ပြလိုက်တဲ့လှုပ်ရှားအဖြစ်ရှုမြင်နေတဲ့အကြောင်းအစချီပြီးတော့ရေးသားထားတာဖြစ်ပါတယ်။ကချင်ပြည်နယ်ကကြောက်စိမ့်တွင်းတွေမှာမြေပြိုကျပြီးတော့လူသေဆုံးမှုတွေဒေသခံတွေရဲ့ကန့်ကွက်ဆန္ဒပြမှုတွေလူမှုအတိုင်းဝိုင်းနဲ့တဘာဝပတ်ဝန်းကျင်ထိခိုက်နေတာတွေကို NGO တွေနဲ့မီဒီယာတွေကဖော်ထုတ်ခဲ့ရမှာအခုလိုကင်တွယ်ဖို့ဖြစ်လာရတာလို့လည်းဆိုပါတယ်။ကြောက်စင်းလုပ်ငန်းကရတဲ့ဝင်ငွေဟာတရဝင်းကိန်းကနန်းနေရ2014ခုနှစ်မှာဒေါ်လာ31ဘီလီယံရှိခဲ့တယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Global Witness ကခန့်မှန်းတွက်ချက်ခဲ့ပြီးတိုင်းပြည်ရဲ့ကုန်ထုတ်လုပ်မှုပမာဏရဲ့ထက်ဝက်နီးပါးရှိနေပေမဲ့ကချင်ပြည်နယ်မှာတော့ဘာမှအကျိုးခံစား권မရှိခဲ့တာကိုလည်းထောက်ပြထားပါတယ်။အချိန်နဲ့မှာပဲစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဖြစ်တဲ့ KIA တို့အတွက်တစ်ဖက်တစ်လမ်းကနေဝင်ငွေရနေတဲ့ဒီလုပ်ငန်းကိုရှင်းလင်းဖို့ဟာတိတ်တော့မလွယ်လှတာကိုလည်းသတိပေးထားပါတယ်။တိုင်းရင်းသားလက်နက်ကိုင်တွေအနေနဲ့အစိုးရရဲ့ညီညာရေးလုပ်ငန်းစဉ်တွေမှာပါဝင်လာအောင်ဖိအားပေးဖို့ဗဏ္ဍာရေးရဖိအားပေးတယ်လို့မမြင်အောင်သတိထားဖို့လိုမယ်လို့လည်းထောက်ပြထားတာပါ။ဒေါ်အောင်ဆန်းစုကြည်ကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအလုံးပါဝင်မဲ့27ရာစုပင်လုံးညီလာခံနဲ့ညီညာရေးဖော်ဆောင်နိုင်ဖို့ကြိုးပမ်းနေတာဖြစ်ပြီးညီညာရေးကသာအနာဂတ်မျိုးဆက်တစ်တွေအတွက်လက်ဆင့်ကမ်းနိုင်မယ့်အကောင်းဆုံးအရာတစ်ခုဖြစ်တဲ့တိုင်းပြည်မှာညီညာရေးရမှသာဖွံ့ဖြိုးတိုးတက်နိုင်မယ်ဆိုတာကိုလည်းဒေါ်အောင်ဆန်းစုကြည်ကမကြသေးခင်ကပဲပြောကြားထားတယ်ဆိုတဲ့အကြောင်းနဲ့ညီကုန်းချုပ်ထားတဲ့ဆောင်းပါးကို theguardian.com မှာဖတ်ရှုနိုင်ပါတယ
်။စစ်မှန်တဲ့ပြောင်းလဲမှုတွေဖြစ်အောင်လုပ်ဖို့ဒေါ်စုအတွက်အချိန်တန်းဆိုတဲ့ခေါင်းစဉ်နဲ့ New Straits Times Online မှာဆောင်းပါးရှင် Newell Izzetti Karabari ကတော့အစိုးရတပ်တန်းရပ်ပေါင်း100ကျော်ဖျက်ပြီးပြီဖြစ်တဲ့ဒေါ်စုပေါ်မျှော်လင့်ချက်တွေကြီးကြီးမားမားရှိနေပေမဲ့၃လအတွင်းဆောင်ရွက်ချက်တွေကတော့နှေးကွေးပြီးစိတ်ပျက်စရာကောင်းတယ်လို့ထောက်ပြထားပါတယ်။ရိုဟင်ဂျာပြည်ထနာကအဝေးပန်းခံရဆုံးဖြစ်ပြီးအာဆီယံမိတ်ဆွေတချို့ကြားအားမလို့အားမရဖြစ်နေကြတယ်လို့လည်းဆိုပါတယ်။မြန်မာနိုင်ငံတမိုင်းကြောင်းတခြားပဋိပက္ခတွေနဲ့ကြုံခဲ့ရတာတွေကို27ရာစုပင်လုံညီလာခံတရကျင့်ပပြီးဖြည့်ရှင်းမှုဒေါအောင်ဆန်းစုကြည်ဦးဆောင်ကျင့်ပနေတာကိုလည်းဆောင်းမရှင်ကထောက်ပြထားပါတယ်။ဒါပေမဲ့လည်းဒေတာတွင်းမှာပြဿနာတရဖြစ်ကြီးထွားလာနေတဲ့လေစည်းပြေဒုက္ခတွေရဲ့အရေးနဲ့ပတ်သက်လို့အလေးနက်ထားဖြည့်ရှင်းဖို့လိုအပ်နေတယ်လို့လည်းဆိုပါတယ်။ဒီနေရာမှာရွှေပြောင်းနေထိုင်သူတွေအရေးဆွေးနွေးပြီးထောက်ပြန်ခဲ့တဲ့ပူထရာဂျာယာပူတွဲကြညာချက်ရဲ့အကြံပြုချက်တွေအတိုင်းပြည်ထနာကိုထိတိယောက်ယောက်တားဆီးဖို့အရင်ကန်စင်းမြစ်ကိုဖြည့်ရှင်းကင်တွယ်ဖို့နဲ့ဒီလူတွေရဲ့ဘဝတွေတိုးတက်စေရေးလှုပ်ဖို့လိုလိမ့်မယ်လို့လည်းတိုက်တွန်းထားပါတယ်။ဒေါ်ဆဆုကြည်မြန်မာနိုင်ငံရေးမှာတကြော့ပြန်ဦးဆောင်ခွင့်ရလာတာဟာတစ်ချိန်ကနိုင်ငံတကာအတိုင်းဝိုင်းကမျှော်လင့်ခဲ့ကြတဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးတွေပေါ်ထွက်လာနိုင်တဲ့လက္ခဏာတစ်ခုဖြစ်ပေမဲ့လည်းအခုချိန်ထိမျှော်လင့်သလောက်ဖြစ်မလာသေးဘူးလို့လည်းဆိုပါတယ်။ဒါကြောင့်လည်းဒေါ်ဆဆုကြည်အနေနဲ့သူ့နာမည်တလုံးကိုဆက်ထိန်ထားနိုင်မှုထိရောက်တဲ့အပြောင်းလဲတွေလောက်ရလိမ့်မယ်လို့လဲဆောင်းပါးကိုညီကုန်းချုပ်ထားပါဗျ။
ဒ ဒါကတော့ဥဆက်မိုးဝင်နဲ့မနေ့နာချန်တို့ကပြောပြသွားတာပါအခုနားဆင်ကြရတဲ့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံဆိုင်ရာစောင်းပါတချို့တွေကောက်နှုတ်တင်ပြတဲ့အစီအစဉ်ကိုကျမတို့ VOA မြန်မာပိုင်းရုပ်သံရဲ့အစီအစဉ်မှာလဲကြားသပတင်းနေ့တိုင်းကြည့်ရှုနိုင်ကြပါရဲ့ရှင်အခုဆက်လက်ပြီးတော့နနေ့ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါ
idiom atong a
hold your horses
phit par le salon bang ga h o l d hold ga kain tha ba sout tha ba y o u r yo ga tin i h o r s e s horses ga mien wi su lo zakwai thong ye dai yai de be ga mien wi ku kain tha ba bo di niya ma the ma pyo tha bi me na le pi da phi ya ma ga lo mien wi ye sa jo wi ku kain tha ba swe da ba su da ba be ဒါကြောင့်ဒီအသုံးရဲ့idiom ဆိုရက်သွယ်ပိုက်အသေးပဲကတော့ရှင်းပါတယ်တခုခုကိုမလုပ်သေးပဲဆိုင်းထားပါလို့ရည်ညွှန်းတာဖြစ်ပါတယ်ဆိုလိုတာကတော့မြင်းကိုမမောင်းရလေအောင်ဆိုင်းထားရင်ဇက်ကြိုးကိုဆွဲထားပါလို့ရည်ညွှန်းပြောတာ ਨੇ အတူတူပဲဖြစ်ပါတယ်အလားတူပါပဲနေစဉ်ဘုရားမှာလုပ်ငန်းတခုခုကိုမလုပ်နိုင်သေးဘူးလုပ်မဲ့အခြေအနေမရသေးဘူးဆိုင်းထားပါလို့ဆိုရင် idiom
Many of the world's biggest banks are eager to move into Burma. But the country's central bank says, hold your horses.
ကဘာမှာအကြီးဆုံးဘဏ်တော်များကမြန်မာနိုင်ငံတွင်ဝင်ရောက်လုပ်ကိုင်လူစိတ်စိုးနေကြတယ်။ဒါပေမဲ့အဲ့ဒီနိုင်ငံရဲ့ဗဟိုဘဏ်ကမဖြစ်နိုင်သေးဘူးဆိုင်းထားပါအောင်လို့ပြောနေတယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Many of the world's biggest banks are eager to move into Burma, but the country's central bank says, hold your horses.
အလုပ်တစ်ခုကိုခိတ္တဆိုင်းထားပါအောင်အခြေအနေမပေးသေးဘူး idiom အသုံးအရာဘယ်လိုပြောမလဲ
hold your horses
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတန်းရဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်း VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။အခုဆက်လက်ပြီးတော့မတ်တိန်ဂီထိုက်တင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုတင်ဆက်မှာပါ။ဒီအစီအစဉ်ကိုထုတ်လုပ်သူကတော့မက်ခင်ဖြူထွေးဖြစ်ပါရဲ့ရှင်။မင်္ဂလာညချမ်းပါရှင်။အင်္ဂါနေ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေ။ဒီကနေ့ညမှာတော့ဒီနှစ်ဆင်ဆိုသလိုမြန်မာနိုင်ငံမှာကြုံတွေ့နေကြရပြီဖြစ်တဲ့ရေဘေးဒဏ်ကယ်ဆယ်ရေးပို့ပြီးတော့ထိရောက်အောင်ဘယ်လိုစီမံခန့်ခွဲကြမလဲဆိုတာကိုဆွေးနွေးကြဖို့ပါ။ပြည်နိုင်ဆွေးနွေးပေးဖို့အတွက်လက်တလောရေဘေးဒဏ်တင်နေတဲ့ဒေသတွေကလွှတ်တော်ကိုယ်စားလှယ်တော်ကြီးနှစ်ဦးကိုဖိတ်ကြားထားပါတယ်။မကွေးတိုင်းပွင့်ဖြူမြို့နယ်ကပြည်သူ့လွှတ်တော်အမဦးထွန်းထွန်းနဲ့လေးမျက်နှာမြို့နယ်မဲဆန္ဒနဲ့အမှတ်2ရဲ့တိုင်းဒေသကြီးလွှတ်တော်အမဦးစိုးတန်းတို့ကိုဖိတ်ခေါ်ထားပါတယ်ရှင်။လက်ရှိမြန်မာနိုင်ငံတိုင်းဒေသကြီးပြည်နယ်5ခုတို့မှာပြည်သူ5သိန်းလောက်ရေဘေးဒဏ်တင်နေတာဖြစ်ပါတယ်။အကူအညီအထောက်အပံ့တွေကိုလည်းအစိုးရဘက်ကရောပုဂ္ဂလိကတွေဘက်ကတနိုင်တပိုင်ဆောင်ရွက်နေကြပြီမဲ့လည်းဒါအကူအညီပြန်လဲထူထောင်ရေးရေးပေးတာကပြန်လဲထူထောင်ရေးရောလက်ရှိရေးပေးကြုံတွေ့နေရသူတွေရောဟာအကူအညီတွေလိုအပ်နေစေဖြစ်ပါတယ်အဲ့တော့ဆရာဦးထွန်းထွန်းဆရာအရင်ဆွေးနွေးပေးပါရှင့်လက်ရှိဒီရေးပေးသင့်နေကြသူတွေအတွက်အကူအညီအထောက်အပံ့တွေပိုကောင်းအောင်ဘာတွေများလုပ်ပေးနိုင်ပါသလဲဘာတွေလုပ်ပေးဖို့လိုအပ်နေပါသလဲရှင့်
ဟုတ်ကဲ့ဗျကျွန်တော်ပြောချင်တာကတော့အကူအညီဆိုတာတဲ့ကြိုတင်ပြင်ဆင်မှုတွေပို့ပြီးတော့အရေးကြီးမယ်လို့ထင်ပါတယ်ဗျဘာလို့လဲဆိုတော့ဟိုကုတောက်ပြီးမှအကူအညီလာတဲ့ကြိုတင်ပြီးတော့ပြင်ဆင်ထားမယ်ကြိုတင်ကာဝယ်ထားမယ်ဆိုလို့ရှိရင်တော့ဘူစားစားရဆင်ကျင်မယ်ပေါ့နော်အခုကတော့ဖြစ်ပြီးပြီဆိုလို့ရှိရင်တော့ကျွန်တော်တို့ကတော့ဖြစ်ပြီးတဲ့နေရာဒေသတွေမှာတွားရောက်ပြီးတော့လိုအပ်တာတွေကိုရေတို့အစားအစာတို့ကုညီပံ့ပိုးမှုကျန်းမာရေးတို့ပညာရေးစောင့်ရှောက်မှုတွေအများကြီးလိုအပ်မယ်လို့ထင်ပါတယ်ဗျဟုတ်ကဲ့
ဟုတ်ကဲ့ပါဆရာလက်ရှိပွင့်ပြူမျိုးအခြေအနေရောဘလို့ရှိပါလဲပြည်သူတွေဘလို့နေနေကြရပါလဲ
ဟုတ်ကဲ့ပါဗျာပွင့်ပြူမျိုးပေါ်မှာတော့တချို့ဒီဒုက္ခဟိုစခန်းနေဖွင့်ပြီးတော့ထားပါတယ်ဗျာစခန်းဟိုပုံတော့၄ခုလောက်ကျွန်တော်တို့ ဖွင့်ထားပါတယ်ကုန်းဆောင်တန်ကိုင်းဘက်မှာတစ်ခုကန်ဆွယ်ဘက်မှာတစ်ခုလေကိုင်းဘက်မှာတစ်ခုပေါ့နော်အဲ့ဒါမျိုးဒီပေါ့ကျွန်တော်တို့ကယ်ဆယ်ရေးစခန်းကြီးဖွင့်ထားတယ်အခုရေကတော့ပြန်ကျသပြုပါပြီဟုတ်ကဲ့
ဟုတ်ကဲ့ဒါပေမဲ့ရေကျပြီဆိုပေမဲ့ဆရာသူတို့ရဲ့ OA နောက်တစ်ခါဒီစိုက်ပျိုးမြေတွေဒါတော်တော်ပြည့်စည်မဲ့သဘောရှိပါတယ်ဆရာဒါဒီပြန်လဲထူထောင်ရေးရောအခြေအနေဘယ်လိုရှိနိုင်ပါလဲဘယ်လိုအကူအညီတွေရရှိနေပါလဲ
ဟုတ်ကဲ့ပြန်လဲထူထောင်ရေးမှာတော့အများကြီးလိုအပ်နေပြီသူတို့ကတော့ပြန်လဲတည်ဆောင်ရေးမှာတော့တမ်းမာရေးဆောင်ဆောင်မှုတွေဟဲ့လားဒီလိုတည်ဆောင်ရေးနဲ့ပတ်သက်တဲ့ဆက်လက်ထောက်ပံ့မှုတွေခွင့်ပြုရမယ့်ငွေပေါ့နော်ဒါမျိုးတွေပြင်လျော်တဲ့ထောက်ပံ့ငွေတွေရမယ်ဆိုလို့ရှိရင်တော့ပို့ပြီးတော့အဆင်ပြေမယ်ပေါ့အဓိကကတော့ဒီစိုက်ပျိုးဟိုဒီနယ်ကြီးစီးသွားတဲ့အဓိကတော့မျိုးစဘာပေါ့နော်ဒါမျိုးတွေကိုကျွန်တော်တို့ကထောက်ပံ့ပေးမယ်၊ကူညီပေးမယ်ဆိုရင်သူတို့ဘဝအတွက်ပို့ပြီးတော့အဆင်ပြေတယ်လို့ထင်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ပါရှင့်ဒီလက်ရှိထောက်ပံ့ရနိုင်တဲ့အခြေအနေဘာတွေလုပ်ပေးဖို့လိုအပ်တယ်လဲဆိုတာကိုနောက်ပိုင်းမှာဆက်ပြီးတော့ဆွေးနွေးကြရအောင်ပါအခုတော့ဒါလေးမျက်နာမြို့နယ်ရဲ့မဲဆန္ဒနဲ့အမှတ်2ရဲ့တိုင်းနေသားကြီးလွှတ်တော်မှဆရာဦးစိုးတန်ဆရာလက်ဝင်ရောက်ပြီးတော့ဆွေးနွေးပေးပါအောင်ရှင်။ဆရာတို့ဘက်မှရောဒီအေယဝတီဘက်မှရောအခြေအနေဘယ်လိုရှိပါသလဲ။လူတွေအရေးပေါ်အကူအညီဘာတွေများလိုအပ်နေပါသလဲဆရာ
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဘက်မှအရေးပေါ်အခြေအနေလိုအပ်နေတာကတော့ကျွန်တော်တို့ဘက်မှဟိုတချို့ဆိုရင်တော်တော်များများအထူးဟောပေါ့စတိုင်းနဲ့ပို့ပြီးတော့2015-2016ခုနှစ်ကရေတွေကပို့ပြီးတော့နှစ်တိုင်းနဲ့ပို့ပြီးတော့တော်ရေးကြည့်လာတဲ့အတွက်ကြောင့်မလို့အဲဒီမှာအကူအညီကတော့တော်တော်လေးကိုလိုပါတယ်ခင်ဗျာတချို့အိမ်ကြီးတော့အိမ်လိုက်ပြပြီးတော့ညောတဲ့ဟာတွေလည်းရှိတယ်အဲတချို့စီးပွားအကူအညီတွေကျွန်တော်တို့ဘောကျမ်းမာရေးတွေထိခိုက်တာရေစာဝတ်နေရေးစိတ်စာရေးလည်းလိုအပ်တာတွေအများကြီးရှိပါတယ်ခင်ဗျာ
တော်ရရှင်နေဝင်ရောက်ဆွေးနွေးဖို့စောက်ဆိုင်နေတာရှိပါတယ်ရှင်ရှေ့နေကြီးဦးကျော်လင်းရှိပါတယ်ဆရာဝင်ရောက်ဆွေးနွေးပါရှင
်ဟောဘောရီတော့ပေးခံကြီးကကျေးဇူးစာရကိုတော်ဆိုးလာအဲ့ဒါကိုကျွန်တော်ပြန်အဖြေရှာကြည့်တော့ဗျာဥရရာကြီးတော့မီးတယ်ဟိုမိဗျာတော့မရှိတော့ဘူးမရှိတော့ဥတွေပြတော့လာတာပေါ့အခုပိုးဆိုးလာတာဗျာကျွန်တော်တို့တော်လို့ရှိရင်ဝါးလိနေလို့ရှိမယ်သူရေရည်ကြီးလို့ဆိုဝါးပုံအနေနဲ့တော်တော်လေးကိုအသက်ရှင်ချောင်းနေလို့ရတယ်အခုကဝါးပုံနေလို့မရှိတော့တော်တွေလည်းပြုတ်အဲ့တော့တော်တွေဆိုလို့ရှိရင်အပြစ်ကစားသူအကုန်ပြုံးတယ်သူလေးကမှမြေကြီးတွေမြေခံတဲ့တို့ကြောင့်အတူတရာတိနဲ့အောင်အခုအပြုတ်ခါတယ်တောင်နေတဲ့အပြုတ်ခါတယ်အဲ့ဒီတော့ကျွန်တော်တို့တွေ့ရတာတော်တွေလည်းကုန်တောင်နေလည်းကုန်မြေကြီးတွေလည်းကုန်ကျင့်တူပြီးတော့ကုန်ပိုးဆိုးလာတာဗျာကျွန်တော်တို့ဒီမှာဘုံတူကနေနေသေးတယ
်ဟုတ်ကဲ့ပါရှင
်
ဟုတ်ကဲ့ပါ
ကျွန်တော်တို့ဒီလိုကြောင့်ကောင်းအောင်ရေနံတူးချင်းမပြုတ်ခုနကပြောတဲ့တောင်းနေဖြိုးချင်းမြေကြီးတွေတူးချင်းပြပနေကုန်ညာကျွန်တော်တို့ကဘေးလိုက်ယူတော့တော့ရောက်နေပါတယ်လို့ပဲပြောချင်ပါတယ်ဗျ
ဟုတ်ကဲ့ပါဆရာကျေးဇူးပါရှင်ခုနဆရာပွင့်ပြူရဲ့မြို့နယ်ရဲ့ပြည်သူ့လွတ်တော်မှာဆရာဦးထွန်းထွန်းလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ခုနဟိုကြိုတင်ကာကွယ်ရေးဆိုတဲ့အပိုင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးသွားပါတယ်ဆရာဦးထွန်းထွန်းကိုကျွန်မပြန်ပြီးမေးချင်ပါတယ်ဒီကိစ္စတွေကဘလို့များကြိုတင်ကာကွယ်နိုင်မဲ့နီလန်းရောရှိပါသေးသလားဆရာတော်ပြုံတောင်ပြုံဒီကိစ္စတွေကတော့ဖြစ်ပြီးသားပါဘလို့ထပ်ပြီးတော့ကာကွယ်ကြမလဲရှင
်ဟုတ်ကဲ့ဗျအဲခုကတော့ကျွန်တော်တို့ကတော့ဟိုကြိုတင်ကာကွယ်ဥစ္စာတော့ကိုကအစားရိုးတစ်ပင်ကြီးစိုက်ဖို့ရေပေါ့နော်အပြည်သူတွေကိုအသိပညာပေးဖို့ရေပေါ့အဲဒီရာသီရောက်လာပြီဆိုလို့ရှိရင်ကြိုတင်ပြီးတော့အသိပညာပေးပြီးတော့ကယ်ဆယ်ရေးလုပ်ငန်းတွေကြိုတင်ဆောင်ရွက်ထားရမယ်ဟဲ့လားသူတို့တဲ့စားနပ်ရိက္ခာတွေကိုကြိုပြီးတော့စုဆောင်ပြီးတော့ကျွန်တော်တို့ကဟိုဟာပြီးတော့ဝေးလံနေပေါ့နော်လိုကင်းတဲ့နေရာတွေကိုရွှေ့ပေးဖို့ကြိုပြီးတော့လှုပ်ထားရမယ်ပေါ့ဒါမျိုးတွေလှုပ်ထားမှလည်းသူတို့ဘဝရှိရေးအဆင်ပြေမယ်ပေါ့နော
်ဟုတ်ကဲ
့ဒီမှာမဟုတ်အဲ့လိုမှမဟုတ်ဆိုလို့ရှိရင်ရေကြီးပြီးဆိုကမှသွားကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကပို့ပြီးတော့သူတို့လည်းအဆင်မပြေဘူးကယ်ဆယ်ရေးအတွက်လည်းပို့ပြီးတော့ဟိုကတိလင်းသားရောက်မယ်ပေါ့နော်ဒုက္ခတွေရောက်မယ်အဆင်မပြေနိုင်ဘူးပေါ့နော
်ဟုတ်ကဲ့ပါရှင်အဲ့တော့ဒီတောပြုံတောင်ပြုံတောတွေကုံတောင်တွေပြုံးကုံတဲ့ကိစ္စဟာဒါပြည်သူတွေရက်လက်ချက်တော့ဟုတ်ဟန်မတူပါဘူးဆရာဦးစိုးတန်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးပါရှင
်ဟုတ်ကဲ့အာနာပိုင်းကြီးဘက်ကတော့ပိတ်ပြီးတော့ထိထိရောက်ရောက်တော့လုံနိုင်တာမရှိပါဘူးမနေ့ကမိသားကိုကျွန်တော်တို့ကြည့်ရရင်တော့အဲဒီကျွန်တော်တို့ဟိုပုပ်ကလေးကဟိုစီစဉ်လာရှင်နေရတယ်ပြီးတော့လာပြီးတော့ကုညာတွေပဲရှိပါတယ်ဟိုကျွန်တော်တို့ဒီတော့တောင်းနေဟိုပြောရတဲ့ကိစ္စနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ပြည်သူတွေချောင်းတော့မဟုတ်ပါဘူးဟိုပွင့်လင်းမြင်တာဘူးရှိတယ်ကုမ္ပဏီတွေရဲ့လက်ချက်နဲ့ကျွန်တော်အနောက်ရိုးမှာတောင်းရင်တခုလုံးကတော့ဝါပြတာပဲဟိုပြုံးသွားတဲ့သဘောပဲရှိတယ်အဲ့တော့ဒီကားနဲ့ကျွန်တော်တို့ဒီမိုးရေနဲ့တိုက်ရိုက်ထိတွေ့ပြီးတော့အဲ့ဒီရေတွေကကျွန်တော်တို့ချောင်းလေးကိုဝင်နေချောင်းလေးရနေပြီးတော့ကျွန်တော်တို့ငဝင်မြင့်ဆိုရင်သူကအနောက်ရိုးမှာတဲ့တော့အကြီးဆုံးမြစ်ဖြစ်နေကြတော့အရာဥတိုင်းနဲ့ပါဆိုရင်ငဝင်မြစ်သာဆိုပို့ပြီးတော့တိမ်မောလာတဲ့သဘောတွေရှိပါတယ်အဲကြောင့်လို့ကျွန်တော်တို့ငဝင်ရေကာတာကတော်တော်လေးကိုပဲတော့ဟိုအစိုးရရတဲ့အခြေအနေဖြစ်သွားတယ်ကျွန်တော်အနေနဲ့ဒီသဘောကဘေးအန္တရာယ်ကိုဟိုကာကွယ်ဖို့ပြောချင်တာကတော့ရေရှည်နဲ့ရေကိုဆိုပြီးတော့နှစ်ခုပြောချင်ပါတယ်ရေရှည်ကတော့ဗာလဲဆိုတော့ဒီတောင်ပေါ်မှာရှိတဲ့တစ်ပင်တွေကိုကျွန်တော်တို့ပြတော်ထားတာအရင်နဲ့ပြန်ပြီးတော့စိုက်ပျိုးပြီးတော့ဟောရေရိုးအနေနဲ့ကျွန်တော်တို့ဒီမြစ်ချောင်းတွေကိုပြန်ပြီးတော့ကျွန်တော်တို့
စိမ့်ပင်းကိုပြုတ်ပြင်ဖို့ပေါ့လေပြန်လဲတူပေါ်ပြီးတော့ပညာရှင်တွေလုပ်ဖို့ဆိုတာကိုကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ပါရှင်ဆရာဦးစိုးတန်ကျေးဇူးပါအဲ့တော့ဒီအစိုးရရဲ့လိုအပ်ချက်တွေကိုဆရာတို့လွှတ်တော်ဘက်ကရောဘလောက်တွန်းတွန်းတိုက်တိုက်လုပ်နိုင်နေပြီလဲဆရာဦးထွန်းထွန်းဆရာတို့လွှတ်တော်တွေကလှုပ်ရှားမှုလေးတွေသိပါရစေရှင
်ဟုတ်ကဲ့ပါဗျာကျွန်တော်တို့ကတော့အခုအရာကြီးတိုင်းမှာဖြစ်ပေါ်နေတဲ့ရည်ဒီကတာတွေပေါ့နော်အရာတွေတော့ကျွန်တော်တို့ဖြုတ်တော်ထဲမှာရှင်းနေတာရှိပါတယ်ကျွန်တော်တို့လည်းဒီလက်တလုံးအနေထားရတော့တိုင်းပြည်ရဲ့အနေထားရတော့တည့်ရဲ့အတိုင်းလေဘာမှကိုပဲဟိုလုတ်ပေးနိုင်တဲ့အနေထားလည်းမရှိသေးဘူးပေါ့နော်နောက်တော့တက်တန်းလည်းလေးလပိုင်းလေးလေးလပိုင်းလောက်ပဲရှိသေးတယ်ဆိုတော့ကျွန်တော်တို့အများကြီးလုတ်ဆရာလိုပါသေးတယ်ဗျတကယ်လုတ်ရမယ်ဆိုလို့ရှိရင်ဒီပေါ့နော်မြေကျောင်းတွေကိုလည်းတခြားပြန်ခေါ်ရမယ်ဟလာခုနကစားရုပ်တစ်ပင်လေးဆက်ရမယ်မြေကျောင်းတွေချောင်းတန်းအောင်လုပ်ပြီးရေစည်းရေလာကောင်းပုံမှာဒီပို့နေတဲ့ဒီတဘာဝတစ်တော်ပြုံးနေမှုကနေပြီးတိုက်စားလာတဲ့နုံးတွေတဲတွေပို့နေတဲ့ချောင်းတွေကိုပြန်ပြီးတော့ဆယ်နိုင်မှသာလင်ဒါတွေကကျွန်တော်ပို့ပြီးတော့အချိန်ကြီးလိမ့်မယ်လို့ကျွန်တော်ကထင်ပါတယ်ဗျဟု
တ်ကဲ့ပါ
လို့ဆိုလို့ရှိရင်တိုက်ကြည့်အနေထားအနေနဲ့လည်းဟိုအခုလက်တော်မှာတော်တော်လေးကိုအကြက်တဲခက်ခဲပြီးအများကြီးတွေ့နေပါတယ်ဗျတဏှာကြီးအနေထားရအဲ့တော့လွတ်တော်ထဲမှာလည်းကျွန်တော်တို့လွတ်တော်ကိုယ်စားလေးတွေဆင်းနေပါတယ်ဆင်းနေတော့လေဒါနာကြီးဘတ်ဂျက်အနေထားမှာတော်တော်လေးကိုပဲခင်းနေတာကိုသိရှိရပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ပါရှင်အခုတော့ဒီကျမပါဝင်ဆွေးနွေးမယ်ကျမတို့တော်ရရှင်ဆရာတော်တပါးကိုဖိတ်ချင်ပါတယ်တာပေါင်းကဆရာတော်အရှင်ဇာရိတဖြစ်ပါတယ်ရှင်ဆရာတော်ဖရာဝရောက်ဆွေးနွေးပါဖရာ
အဲရှေ့ရဆရာကြီးပြောရတာလည်းမှန်ပါတယ်ဦးဇော်တာပေါင်းမြို့နယ်ကတော့အပေါ်ကမြေကြောင်းထိမ့်သိမ့်တာကြီးဒီအမျိုးစုံနဲ့ရေကြောင်းထိမ့်သိမ့်တာတွေလုပ်ပင်မယ်ဒီတင်တိုင်းလိုကြီးရတဲ့အကြောင်းစဉ်းစားမိတာအောက်ကပင်လေဒီရေအတက်ကြလည်းရှိတယ်ရှိနေတော့အဲ့ဒီပင်လေရေဒီရေအတက်ကြခံပြီးတော့ရေထားရကိုတောင်းတဲ့အခါတိုင်းဒီဟာရေတက်တယ်ဆိုမနစ်ကထက်တော့ဒါပူတက်တယ်ဒီတာကောင်းတစ်မြို့နယ်တုန်းကဒီလေးပုံသုံးပုံမြုပ်တယ်အဲ့ဒီမှာတော်တော်များများရဲ့ဒီကေစရေးစင်းရည်နေတက်လာပြီမဲ့ဟိုဂျေဘေးစခန်းနေပေါ့လीဖွင့်လာပြီဘယ်နေရာဘယ်နေရာလေးဆိုပြီးတော့စင်းရည်နေတွေ့ပြီမဲ့အဲ့ဒီမှာအထိုင်ကျဖို့ဝိုင်းကူညီတဲ့ပေါ့လေအဖွဲ့အစည်းတွေရှိပဲကိုတူကိုယ်တလုပ်နေရတယ်အဲ့ဒီကဲဆယ်ကူညီရေးပစ္စည်းတွေကပဲဟိုအချိတ်ဆက်လုပ်တဲ့အဖွဲ့အစည်းတွေကမနေ့ကလုပ်မိတဲ့အဖွဲ့အစည်းတွေလည်းတပတ်နေမှရောက်မယ်အဲ့လောလောဆယ်သူကဘာဒီဒီကဲဆယ်ရေးစခန်းတွေမှာခိုလုံရတဲ့လူတွေကဟိုအခက်အခဲရတယ်ဟိုတောက်ရီစားတွေ့ရပြီပေါ့မိုးရီရှိနေတယ်မိုးမလွှာရင်တောက်ရီပြဿနာတက်ပြီနောက်ဒီကန်စီဆေးပေါ့အတိကအဲ့ဒါတွေကလိုပြီးရေသမားလည်းရေဘူးရေမွားမရှာနိုင်ကုန်းသမားလည်းကုန်းမှာမရှာနိုင်နေဖြစ်ပြီးတော့နည်းနည်းအခက်အခဲတွေနဲ့ဟိုအတိဒုက္ခရောက်နေတဲ့အနေအထားမျိုးတွေဖြစ်လာပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆရာဦးထွန်းထွန်းပဲဖြေပေးပါရှင
်ဟုတ်ကဲ့ပါဗျာအခုလက်တလုံးအနေအထားတော့အစိုးရတော့ဒီကြီးចောင်းထင်းသိမ်းဖို့ပဲကျွန်တော်တို့ဟိုအစိုးရအနေနဲ့လုပ်နိုင်မယ်လို့ကျွန်တော်တို့ထင်ပါတယ်ဗျာတစ်တော့တစ်ပင်စိုက်ပြီးဆိုတာစားထုတ်စိုက်မယ်ဆိုတာချက်ချင်းစိုက်ချက်ချင်းဖြစ်တဲ့ကိစ္စမဟုတ်တဲ့အတွက်တခါတော့ဟိုဘောနော်နှိရှိလောက်ရမယ်နေထားမှာရှိပါတယ်ဒါကြောင့်မို့လက်တလောနိုင်ငံတော်ကနေပြီးတော့လုံနိုင်တယ်ဆိုလို့ရှိရင်ခုနမြေကျောင်းတွေထိန်းသိမ်းပြီးတော့ရေလမ်းတွေတွေ့တန်းဖြောင်းတန်းအောင်ဖောက်လုံနေလုံနေတဲ့တဲ့ဆယ်မယ်ဆိုလို့ရှိရင်တော့ဒါလက်တလောအနေထားအစီအကြီးစရာအကြောင်းရှိသေးတာဘယ်လောက်ပဲနိုင်ငံတော်ကချက်ချင်းဆောင်ရွက်နိုင်တဲ့အနေထားရှိတယ်တစ်ပင်ဆိုတာကတော့ရေရှည်အတွက်ကျွန်တော်တို့စိုက်ကိုဆက်ရမှာပဲလူတိုင်းတစ်ပင်စိုက်ပြီးတော့တစ်ပင်ကိုထိန်းသိမ်းမှဒီဘေးအန္တရာယ်တွေနောက်လာနောက်သားတွေကြတော့ကျွန်တော်တို့အကာအကွယ်ပေးနိုင်တယ်လို့ကျွန်တော်ယုံကြည်ပါတယ်ဗျမြင်ပါတယ်ဗျဟုတ်ကဲ့
ဟုတ်ကဲ့ပါရှင်အခုတော့ဒီအကူအညီပေးရေးပေါ့နော်လက်ရှိဟိုဘေးဒုက္ခရောက်နေသူတွေအကူအညီပေးရေးဘက်ကိုလည်းတလှည့်လှည့်ကြရအောင်ပါလက်ရှိအကူအညီပေးရေးမှာအစိုးရဘက်ကတော့ဒါအစင်းဆက်လက်ဒါလုံလုံလောက်လောက်ဟိုပြန်လဲထူထောင်ရေးပြည့်ပြည့်ဝဝဖြစ်သွားတယ်ဆိုတာလည်းဒါတစ်နှစ်မှတော့မတွေ့ရသေးပါဘူးဒီလူတွေဟာဆိုလို့ရှိရင်လည်းတစ်နှစ်ရေးဘေးဒဏ်တင်လိုက်ပြန်ပြီးလုလိုက်နောက်နှစ်မှပြန်ပြက်လိုက်ဒီလိုနဲ့တန်တရာလဲနေကြတဲ့အနေအထားရှိပါတယ်အဲ့တော့အစိုးရဘက်ကရောတရင်ချက်လက်ဟိုစူးစီးမှုဆိုတဲ့ဟာမျိုးမှာရောစူးစူးစီးစီးအကောင်းကောင်းရှိပြီလားအခုအကူအညီပေးရေးကဘလောက်စနစ်တကျရှိနေပြီလဲဆရာဦးစိုးတန်ဆရာအခြေအနေဘယ်လိုတွေ့ပါလဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီလေးမင်တာဟုတ်ကျွန်တော်တို့အနောက်ချမ်းဆိုရင်စပြီးတော့ရေတက်တယ်ကျွန်တော်ဇူလိုင်လတည်းကနေပြီးတော့ကျွန်တော်တို့ဩဂုတ်လရောက်အောင်ပေါ့ဒီရေကတော့အဲတော့ရှောက်ကြည့်နေတာပါပဲကျွန်တော်တို့ဘက်ကခုအချိန်ဒီအကူအညီဘာတစ်ခုမှရောက်မလာသေးပါဘူးအစိုးရဘက်ကလည်းမလာသေးပါဘူးပုဂ္ဂလိကဘက်ကလည်းမလာသေးပါဘူးအခုလူကြီးကြသွားတဲ့အချိန်တွင်သူတို့ဟိုနောက်ကျလာလိမ့်မယ်လို့လည်းကျွန်တော်မထင်တော့ပါဘူးခင်ဗ
ျဟုတ်ကဲ့တိုင်းဒေသကြီးအစိုးရဘက်ကရောဒီကိစ္စတွေနဲ့ပတ်သက်ပြီးတော့အရေးယူဆောင်ရွက်နိုင်တာများရှိပါလား
တိုင်းဒေသကြီးအစိုးရဘက်နဲ့ပတ်သက်လို့ကတော့ကျွန်တော်ကြားတာကတော့ကျွန်တော်တို့အင်ကဘူမျိုးနယ်ကဟို
ไอ้มาเนี่ยว่าเชียร์ไปลูกว่ารู้ไอ้มาไอ้มาวินบิ๊กกูมีตัวเลยสุดเลยแต่เดี๋ยวเราจ่ายเลยจะไปทำอะไรไอ้ไอ้ที่คุยจะจ่ายจะน่ารอดเดี๋ยวเราไม่จ่ายไม่ก่อนโอเคป่ะเชียร์เชียร์ช่วยป่ะไอ้เราท้ายในงานงานมัดแต่อุ้ยใช่ป่ะเนี่ยมัดแต่อุ้ยอย่างส่วนนี้ป่ะเชียร์โอเคป่ะเชียร์ที่จะมาเยอะขนาดเราที่ที่ไอ้เราเยี่ยมเต็มมีส่วนอย่างเนาะอ่ะสู้ว่าจะคู่ได้มาเราตามเว้ยไม่ใช่ไม่ใช่ แล้วก็ตอนนี้เช่นเลยที่ว่าเป็นยามาเป็นมิวเนมาเย็นนี่เลยสุดเลยตอนนี้เช่นเลยที่ยาบุส่วนเลยมีเรียร์เรียเลยที่เย็นเต้นเนี่ยยาอยู่บีโร่ตอนนี้เต็มไปหมดเลยลูกอ่ะเด้นะไอ้ตอนนี้เต็มตัวจริงอาเช่นที่มิวเนเรามาซาตาวิงมาอะไรเช่นวิดว่าอะไรชีวิตส่วนนี้กูยิ่งไม่พอใจเรียร์เลยอ๋อที่มิวเนอุระซาตาวยาวตัวยาวตัวมีส่วนนี้นับไปเจ้ากูมาตัวเป็นเนี่ยจะช้ายักกว่าจะช้ามิวเนไปกู
เส้นบอดเลยโอ้ชาวบ้านกูยิ่งไม่พอเลยอ่ะชีวิตเป็นที่สวยเลยอย่าว่าเลยเขาแกว่าเจสุว่าเช่นมาแต่เดี๋ยวไอ้รอที่มาจากเกี่ยมกับเวทีตั้มรอกากูยูซี่จูกาเลยจ้ะยี่บอเชนิมิวกูยิ่งเกษียณมาสูรุเช่นไม่สั่งเลยจ้ะมลุสูเลยพี่ดูอะไรตัวอย่าว่าเลยไอ้รอตั้มรอเย่ที่ตั้มรอเย่กูยิ่งเกษียณมูเนี่ยปัตเตอร์พี่รอเย่เสียรูปลูมีอะไรทั้งหมดอยากจะว่าเดี๋ยวเช่นเสียอุทุนทุนสูนุปีว่าตั้มรอไปกับเรากูยิ่งไหน
ngwe ya re lu a ro jano ru in nai a rai ne che che ni yo tat ma ro wo pi tu ye wo pu paw saung ya da yi si ba de nai gan no ni ne wo lu ge bian a phwe la win ni doctor win nya yi ko dai ne ye ni ya le yauk de naw ta ka win hu tai ni da yi so ya win ni chou doctor u aw mon nyu le yauk de bo no a yu na ma ka u tamara yi ko dai pi ge de 9 ye ni ya jano ru မွေးတိုင်းထဲမှာမင်းမှုပွင့်ပြုပခုတ်ကူပဲကိုသမနာကြီးကိုယ်တိုင်ရောက်ပြီးတော့အဲကဲစေးစခန်းတွေကိုတွားပြီးတော့အပိစကားပြောတယ်နောက်ကြတယ်ပဲတောင်းပန်စကားကြီးလည်းသူပြောခဲ့ပါတယ်ကြာထိုက်တင်အားလို့ဆိုတာဒေတာကန်ပြည်သူလူထုကလည်းအဲလိုအပ်တဲ့ကြီးစီးတွေထမင်းတို့ရေတို့အကုန်လုံးကူညီမှုတွေရှိတယ်ဒီဒါရီမကပဲနဲ့ဒီပြင်မနာဘက်ကစပြီးတော့အဲဟိုဘောပညာပန်းနိုင်ငံပညာမန်နိုင်ငံပေါ့နော်ကိုယ်ပိုင်ကျောင်းကနေပြီးတော့တွားလူတာကြီးလေကျွန်တော်တို့မှာတော်တော်များများရှိပါတယ်ဗျဟုတ်ကဲ့
ဟုတ်ကဲ့ပါအဲ့တော့ဒီရေဘေးတင်နေတဲ့လူတွေဘလောက်အဆင်ပြေသွားပါလဲရှင်တို့အတွက်လုံလုံလောက်လောက်အတိုင်းတာတစ်ခုအထိလုံလောက်မှုရှိပါပြီလား
အဲလုံလောက်မှုဆိုတာလက်တလောပေါ့နော်လက်တလောဒီရေဘေးတင်ကာလလောက်ပဲတို့အတွက်အဆင်ပြေမယ်ပေါ့နော်ရေပြန်ချသွားပြီဆိုတို့အတွက်တော့ဟိုဒီပြန်ပြီးတော့နေရာကြီးပြန်လောရမှာလို့ဟိုပြန်ပြီးတော့လေယာချောင်းချောင်းနဲ့ပြန်လို့အောင်မယ်ဆိုရင်တော့ဒါတွေကသူတို့ကပြည်ပြည့်စုံတယ်လို့မပြောနိုင်သေးပါဘူးကြာလိုအပ်ပါသေးတယ်အများကြီးလိုအပ်ပါသေ
းဟုတ်ကဲ့ပါရှင်ဆရာဦးစိုးတန်းဆရာဦးစိုးတန်းတို့ဘက်မှာရောအဓိကဘာတွေလိုအပ်နေပါလဲ
အေးကျွန်တော်တို့ဘက်မှာတော့ဒဲအီက1900လောက်ရေမြုပ်သွားတာရှိတယ်ခင်ဗျအဲ့ဒါတော့ကျွန်တော်တို့အုတ်ချိုးဆိုင်နဲ့ဆက်သွယ်ပြီးတော့ကျွန်တော်တို့မျိုးသဘာဝဘာလို့ပြန်ရအောင်ဒီနေ့ပဲကျွန်တော်တို့အစည်းအဝေးလုပ်ပြီးတော့အစီအစဉ်နေပါတယ်ခင်ဗျအဲကျန်တဲ့ဥစ္စာတော့ဒီလိုဝေတာချမ်းသာလောက်ကတော့ကျွန်တော်မပြောတော့ပါပြီးတော့ကျွန်တော်တို့အစီအမကဟိုစစ်တမ်းနဲ့အဒီဟိုအနေအမရောနဲ့ဟိုပြည်သူလူထုရဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ဒီမှာဟိုဆိုးရွားဝါအခက်အခဲရှိနေတဲ့ဒါတွေအိုက်တာတမန်ငွေရေးတခါတာတမန်ဝိုင်းဝန်းပြီးတော့ပြုပြင်နေကြပါတယ်ခင်ဗ
ျဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်ရှင်ကျမတို့ရဲ့အင်ကာနစ်ညာချန်ထရက်လေးလိုက်အစီအစဉ်ကိုတော့ဒီမှာပဲရနာခွင့်ပြုပါပြည်နိုင်ဆွေးနွေးပေးခဲ့ကြတဲ့လွှတ်တော်အမတ်ကြီးဖြစ်တဲ့ဦးထွန်းထွန်းနဲ့ဆရာဦးစိုးတန်းတို့အထူးပဲကျေးဇူးတင်ပါတယ်စာပေးဖို့ပြီးတော့ဆွေးနွေးကြသူတွေရောကိုယ်တိုင်ပါဝင်ဆွေးနွေးကြသူတွေရောအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်ဒါကတော့မသိင်ကြီးတိုင်းတင်ဆက်တဲ့အင်္ဂါနေ့ညဒိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြကြတာပါရှင်။ကျမတို့ VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအင်တာနက် website ကနေဒိုက်ရိုက်နားဆင်မယ်ဆိုရင်လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင
်။ American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။တောတာရှင်များခင်ဗျာ။မြန်မာကြတဲ့ကကနေဒါ၊ဂျာမနီ၊ဂျပန်၊ကူဝိတ်၊နယ်သာလန်နဲ့အမေရိကန်ပြည်တော်စုတို့ကကမ္ဘာကစားပြုလုပ်ပြီးတော့ကျင်းပတဲ့အလှူရှင်နိုင်ငံများညီလာခံကနေအီရတ်နိုင်ငံသားတွေအတွက်အမေရိကန်ဒေါ်လာတန်ပေါင်း2000ကျော်အကူအညီတစ်တည်းရရှိစေခဲ့ပါတယ်။အဲ့ဒီလိုရရှိတဲ့ငွေတွေဟာ ISIS Islamic စစ်သွေးကြွတွေရဲ့လက်ချက်နဲ့ပြိုကျပျက်စီးပြီးဆင်းရဲဒုက္ခမျိုးစုံကြုံတွေ့နေကြရတဲ့အီရတ်နိုင်ငံပြည်သူတွေတက်တာရရစေဖို့အတွက်အသုံးပြုမှာဖြစ်ပါတယ်။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အီရန်နိုင်ငံအတွင်းကအိုးအိမ်စွန့်ခွာထွက်ပြေးနေကြရတဲ့လူတွေရဲ့စိုးရိမ်ပွဲရအခြေအနေတွေကိုဖြေရှင်းပေးနိုင်ဖို့အတွက်လိုအပ်တဲ့လူသားချင်းစာနာမှုအထောက်အကူတွေကိုပေးဖို့ရည်ရွယ်ထားရမှာရေနေထိုင်စရာအမိုးကာတွေနဲ့စားနပ်ရိက္ခာတွေအပါအဝင်အိုးအိမ်စွန့်ခွာထွက်ပြေးရသူတွေအနေနဲ့လွတ်မြောက်နေမိတွေကိုလုံခြုံစိတ်ချစွာနဲ့တိတ်ခါရှိရှိပြန်နိုင်ဖို့အတွက်တည်ငြိမ်အေးချမ်းတဲ့အခြေအနေရရှိလာအောင်ဖ
ဖန်တီးပေးရေးအစီအစဉ်လဲပါဝင်ပါတယ်။ညီလာခံကြီးအတွင်းအီရတ်နိုင်ငံပေါ်လူသားချင်းစာနာထောက်ထားမှုအကူအညီအမေရိကန်ဒေါ်လာတန်990ကျော်ရှာဖွေနိုင်ခဲ့ပါတယ်။ဒီလူသားချင်းစာနာမှုအထောက်အကူတွေဟာ2016ခုနှစ်ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆောင်ရွက်မှုအစီအစဉ်ထဲမှာဖော်ပြထားတဲ့လူအပ်ချက်တွေကိုအထောက်အကူပေးသွားမှာဖြစ်ပါတယ်။ဒါ့အပြင်တခြားအဖွဲ့အစည်းတွေကလည်းအီရတ်နိုင်ငံအတွင်းလူအပ်တဲ့အကူအညီတွေပံ့ပိုးပေးကြအောင်ပါ။နိုင်ငံတကာအတိုင်းအဝိုင်းဟာဒီအဖွဲ့အစည်းတွေကတဆင့်ဒေတာအုပ်ချုပ်ရေးအဖွဲ့တွေကိုအကူအညီအရင်းမြစ်တွေထောက်ပံ့ပေးခဲ့ပြီးအီရတ်နိုင်ငံအတွင်းအကူအညီအလိုအပ်ဆုံးပြည်သူတွေကိုကူညီပံ့ပိုးနေပါတယ်။တည်ငြိမ်အေးချမ်းမှုရှိရေးဆောင်ရွက်နိုင်မှုအတွက်ဒေါ်လာတန်း350ကျော်အထောက်ပံ့ပေးဖို့အလှူရှင်တွေကကတိပြုခဲ့ကြပါတယ်။တည်ငြိမ်မှုဆောင်ရွက်ဖို့အတွက်ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ရန်ပုံငွေအဖြစ်ဒေါ်လာ125တန်းအိုက်ဇဲတွေထိန်းချုပ်ထားရနေရာကနေပြန်လည်လွတ်မြောက်လာတဲ့ဒေသတွေအတွက်ရေနဲ့လျှက်စစ်တပ်အားပြန်လည်ရရှိရေးအပအဝင်မရှိမဖြစ်လိုအပ်တဲ့ဝန်ဆောင်မှုပေးဖို့အတွက်2019ခုနှစ်အတွင်းအသုံးပြုဖို့ကုလသမဂ္ဂကတောင်းခံထားတဲ့ငွေဒေါ်လာတန်း180လို့ဖြစ်ပါတယ်။အီရတ်နိုင်ငံအတွက်ထပ်မံကတိပြုထားတဲ့အကူအညီတွေကဒေါ်လာတန်း80ကျော်ကတော့တည်ကြနေပြီဖြစ်ပါပြီ။ဒီအထောက်ပံ့ကတစ်နှစ်အတွင်းလိုအပ်မယ်လို့ကုလသမဂ္ဂကခန့်မှန်းတွက်ချက်တောင်းခံထားတဲ့ငွေပမာဏရဲ့၄ဘုံ၃ဘုံနီးပါးရှိစေပါတယ်။အမေရိကန်ပြည်ထောင်စုဟာပထမဦးဆုံးအတိတ်အတူရှင်ဖြစ်ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်အတွက်ဒေါ်လာတန်း90ကူညီဖို့ကတိပြုခဲ့ပါတယ်။ဒီအထောက်ပံ့ကအစိုးရလုပ်ငန်းတွေပြန်လည်အသက်ဝင်စေဖို့နဲ့နိုင်ဝါဆာလာအယ်ဒင်းနဲ့အန်ဘာခီယနီမှာအလုပ်ကံတွေဖန်တီးပေးရေးစတာတွေပါဝင်ပါတယ်။ကုလသမဂ္ဂကဒီရန်ပုံငွေတွေနဲ့အိုက်ဇဲတွေဖျက်ဆီးသွားတဲ့ခရိုင်တွေမှာစာတင်ကြပေးမဲ့ကောလိပ်ကျောင်းတွေတက္ကသိုလ်တွေဆေးရုံတွေအတွက်အသုံးပြုပြီးလူပေါင်း 18,000 ကနေ 2,000 လောက်အထိအလုပ်ကံတွေပေးနိုင်လိမ့်မယ်လို့ခန့်မှန်းထားပါတယ်။အီရန်နိုင်ငံအတွင်းရေရှည်တည်ငြိမ်မှုရရှိမှသာလျှင်လူတွေကိုယ်နေရက်ကိုယ်အိမ်အသီးသီးကိုလုံခြုံစိတ်ချစွာပြန်နိုင်ဖို့နဲ့အခြေခံလူအပ်တဲ့ဝန်ဆောင်မှုတွေပညာရေးနဲ့ကျန်းမာရေးစောင့်ရှောက်မှုတွေစီးပွားရေးအခွင့်အလမ်းမျှော်လင့်ချက်တွေပေးနိုင်လိမ့်မယ်လို့အမေရိကန်ပြည်ထောင်စုအနေနဲ့ယုံကြည်ထားကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြပါပြီ။
အခုနားဆင်ကြရတာကတော့ American အစိုးရရဲ့သဘောထားမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပြရစီရှင်ဗုဒ္ဓဘုနေ့နေနေခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လင်းနေပါတယ်အခုတော့သတင်းအကျဉ်းချုပ်စီစဉ်ကိုနားဆင်ဖို့အချိန်ရောက်ပြီဆိုတော့မဆုမြတ်မွန်ကပြောပြမှာပါသမရရွေးကောက်ပွဲမှာ Hillary Clinton သာအနိုင်ရခဲ့ရင် American ဖွဲ့စည်းပုံအရနိုင်ငံသားတွေတနက်ပိုင်ဆိုင်ခွင့်ရရှိထားတဲ့အခွင့်အရေးကိုပိတ်ပင်မဲ့ဗဟိုတရားရုံးရှင်းနေတရားသူကြီးကို Hillary Clinton ကခန့်အပ်လိုက်မယ်လို့ပြိုင်ဘက် Donald Trump ကမြောက် Carolina ပြည်နယ်ကမဲဆွယ်ပွဲတစ်ခုမှာပြောကြားခဲ့ပါတယ်။အခုလိုမျိုး Trump ကပြောတာဟာအန္တရာယ်များတယ်လို့ Clinton ရဲ့စီးရုံးရေးမန်နေဂျာ Robbie Mook ကပြန်လည်တုံ့ပြန်ခဲ့ပါတယ်။တခါဘရာဇီးလနိုင်ငံ Rio de Janeiro မြို့မှာ၄ရက်မြောက်နေ့အဖြစ်နဲ့ကျင်းပနေတဲ့အားကစားပြိုင်ပွဲတွေမှာတော့ရွှေတစိမ့်15ခုအတွက်အားကစားနည်း6မျိုးရှင်ပြိုင်ကြပါတယ်။ဂျွန်ဘာအားကစားမှာ American အမျိုးသမီးအသင်းကရွှေတစိမ့်စုကိုရရှိသွားပါတယ်။ဒေသစံတော်ချိန်အင်္ဂါနေ့ညပိုင်းမှာကျင်းပမဲ့ဒီရေကူးပြိုင်ပွဲတွေမှာတော့အမျိုးသမီးပွဲအတွက်ရွှေတစိမ့်2ခု၊အမျိုးသားပွဲအတွက်ရွှေတစိမ့်2ခုနဲ့စုစုပေါင်းရွှေတစိမ့်4ခုအတွက်ပြိုင်ဆိုင်ကြရမှာပါ။ American Olympic ရေကူးချန်ပီယံ Michael Phelps ဟာအမျိုးသားမီတာ200လိပ်ပြာကူးဒီအတွက်တတိယမြောက်ရွှေစိတ်ရဖို့မျှော်မှန်းထားပါတယ်။တကယ်လို့သာသူသာရွှေရခဲ့မယ်ဆိုရင်ဒါဟာသူ့အတွက်20ခုမြောက်ဖြစ်တဲ့ Olympic ရွှေတစိမ့်စုဖြစ်ပါလိမ့်မယ်။လက်ရှိ Olympic ဆုတစိမ့်စုစုပေါင်း23ခုရရှိထားတဲ့ Michael Phelps ဟာ Olympic သမိုင်းမှာဆုတစိမ့်အများဆုံးရရှိထားတဲ့ Olympic အားစားကစားသမားတစ်ယောက်ဖြစ်ပါတယ်။လက်ရှိဆုတစိမ့်ဖလားမဇယားမှာတော့ဒီတရုတ်နိုင်ငံကရွှေတစိမ့်အများဆုံး9ခုနဲ့ဇယားထိပ်ဆုံးမှရှိနေပါတယ်။စုစုပေါင်းဆုတစိမ့်22ခုနဲ့အများကျုံကတော့လက်ရှိမှာအမေရိကန်နိုင်ငံဖြစ်ပြီးတော့ရွှေတစိမ့်6ခုရရှိထားပါတယ်တတိယရွှေတစိမ့်အများစုကဩစတြေးလျနိုင်ငံဖြစ်ပါတယ်အရှေ့တောင်အာရှနိုင်ငံတွေထဲမှာတော့ထိုင်းနိုင်ငံကရွှေတစိမ့်2စုအပါအဝင်စုစုပေါင်းစုတစိမ့်4ခုဗီယက်နမ်ကရွှေတစ်ခုအင်ဒိုနီးရှားကငွေတစိမ့်2ခုမလေးရှားနဲ့ဖိလစ်ပိုင်တို့ကငွေတစိမ့်စုတစ်ခုစီရရှိထားပါတယ်အာကစားနည်း5မြို့မှာဝင်ရောက်ပြိုင်ဆိုင်နေတဲ့မြန်မာအသင်းကတော့ဒီကနေ့ပုဒ်တဟူးနေ့မှာမီတာ900ပစ္စတိုတနက်ပြိုင်ပွဲနဲ့ဂျာတာရင်းနေ့ကျရင်တော့မြားပြစ်ပြိုင်ပွဲစောက်ကြနေမှာအမျိုးသမီးရေကူးပြေခုံပြေပြိုင်ပွဲတွေမှာဆက်လက်ပြိုင်ဆိုင်ကြမှာဖြစ်ပါရဲ့ရှင်
။ဒါကတော့မဆုမြတ်မွန်ကသတင်းကျဉ်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့ဦးဆန်မိုးဝေပါရှင်။အင်ဂျင်နီယာကတော့ John Elson ဖြစ်ပါတယ်။ဗုဒ္ဓဘူးနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်ကဘာတလွားကသရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.